Welcome to the Voice of America in Burmese.
Mingla nanakema kya? ဒီ American တန်ခါနေ 2015 ခုနှစ် January 23 ရက်အင်္ဂါနေ့မနေ့ဖြစ် အစီအစဉ် တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line တို့ meter 24 32 39 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ
တော်ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးဝေပါအခုမနက်ခင်းအတွက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရောအောင်ပါဒီမနက်ခင်းသတင်းတွေကိုဒေါ်လာလာတန်းနဲ့အတူတင်ဆက်ပေးမှာပါဒီကနေ့မနက်ထူးခြားတဲ့သတင်းတွေကတော့ပြည်သူနိုင်ငံအကြံဖက်တိုက်ခိုက်မှုမှာပါဝင်သူလို့တန်တရားရှိသူရဲ့အမျိုးသမီးဟာ
ပါကစ္စတန်ရဲ့ယူကျူအကောင့်တွေကိုဖောက်ထွင်းဝင်ရောက်လိုက်တာနောက်အာဖဂန်နစ္စတန်မှာပါကစ္စတန်နေကြားတလျှောက်လူမျိုးစုဒေသတွေမှာတာလီဘန်နဲ့စစ်သေးကြွတွေကိုတိုက်ခိုက်သွားမယ်လို့ပါကစ္စတန်ကထလောင်းကတိပြုလိုက်တာအဲ့လိုထိတ်တန့်ရောက်သတင်းတွေကိုတင်ဆက်သွားမှာပါဦးဆမ်မိုးဝေဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေအပြီးမှာတော့အရင်ဆုံးနားဆင်ကြရမှာကတော့မနေ့ရက်ဒုံးကနေပြည်တော်မှာသမ္မ
disappear to be in line with international human rights.
မြန်မာနိုင်ငံကမျိုးဆောင်ဥတွေကျန်ပေါ်ဥရောပသမဂ္ဂရဲ့အမြင်ကို EU ပြောခွင့်ရသူက VOA ကိုပြောဆိုခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာနားဆင်ကြရပါမယ်ခင်ဗျာ။ဒါအပြင်နိုင်ငံတကာသတင်းတပုတ်နဲ့အတူနောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့အပတ်စဉ်အစီအစဉ်တွေဖြစ်ကြတဲ့စီးပွားရေးသုတဆုံလင်းအမေရိကန်တခွင်ဆရာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါ်လှလှတန်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
ပြင်သစ်နိုင်ငံကဂျမ်ဖတ်တက်ကန်မှုမှာပါဝင်ခဲ့သူလို့တန်လျာရှိသူရဲ့အမျိုးသမီးဟာတူရကီနိုင်ငံအစ္စတန်ဘူလေဆိပ်ကနေဝင်လာတဲ့ဗီဒီယိုကိုတူရကီသတင်းဌာနတစ်ခုကထုတ်လွှင့်ပြသလိုက်ပါတယ်။ဒီဗီဒီယိုဟာလုံခြုံရေးကင်မရာကနေရပ်ယူထားတဲ့ဗီဒီယိုဖြစ်ပါတယ်။ Harvard Tech TV သတင်းဌာနကနေထုတ်လွှင့်ပြသခဲ့သူဟာ Hayat Bomedin ဖြစ်တယ်လို့တူရကီအာဏာပိုင်တွေကယုံကြည်နေကြပါတယ်။ပြင်သစ်နိုင်ငံမှာလွန်ခဲ့တဲ့ပတ်ကဖြစ်ပွားခဲ့တဲ့ဂျမ်ဖတ်တက်ကန်မှုအတွင်းလူပေါင်း16ဦးနဲ့အကြမ်းဖက်သမားတည်ဆုံခဲ့ပြီးအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်အာဏာပိုင်တွေကအသက်26နှစ်အရွယ်ဟေးရက်ကိုလိုရှိနေတာပါ။ဆာဘီယာဂေါကန်လေးစိတ်မှာအဲ့ဒီအမျိုးသမီးဟာတခြားအမျိုးသားတဦးနဲ့အတူပြည်ဝင်ခွင့်ဗီဇာစစ်ဆေးရာနေရာစီကိုရှောက်လာတဲ့ဗီဒီယိုကိုပေါ်ပြလိုက်တာပါ။အမည်မဖော်လိုတဲ့တူရကီအစိုးရအာဏာပိုင်တဦးကဒီဗီဒီယိုဟာအစ်စ်မှန်ဖြစ်ကြောင်း AP သတင်းဌာနကိုအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့အခုခါမှာတော့အဲ့ဒီမျိုးသမီးကဘယ်နေရာမှာလဲဆိုတာကိုအားလုံးကစုံစမ်းနေတာပါ။ဇန်နဝါရီ9ရက်နေ့က Paris မြို့ကကိုရှာဈေးဆိုင်မှာတရားခံ၄ဦးကိုသူ့ရဲ့ရည်စားဖြစ်သူအာမဒီကိုလီဘလီကပြစ်ဒဏ်ခဲ့တော့မှဒီမျိုးသမီးကအတူရှိနေတယ်လို့ပြစ်တဲ့အာဏာပိုင်တွေကယုံကြည်ထားပါတယ်။ဒါပေမဲ့လည်းတူရကီနိုင်ငံပိုင်သတင်းဌာနအနာတိုလီးယားကနိုင်ငံခြားရေးဝန်ကြီးမာဗလတ်ကာဗူဆိုဂလူကိုကိုကပီဘိုမဒင်းဟာဇန်နဝါရီလနေ့ရက်နေ့မှာစပိန်ကနေတူရကီကိုဝင်ရောက်လာပြီးဇန်နဝါရီလ10ရက်နေ့မှာစီးရီးယားနိုင်ငံဘက်ကိုဖြတ်ကျော်ဝင်ရောက်သွားတယ်လို့ဆိုပါရခင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ရှိကမ္ဘာထွန်းအမေရိကန်စစ်စင်ရေးဗျူဟာကုတ်ကဲရေးဗဟိုဌာနချုပ်ခေါ် US CENTCOM ရဲ့အင်တာနက်လူမှုကွန်ရက်တွေဖြစ်တဲ့ Twitter နဲ့ YouTube account တွေကို Islamic State အုပ်စုအပေါ်တစ္ဆာရှိသူတွေလို့သူတို့ကိုသူတို့ထုတ်ဖော်ပြောကြတဲ့ hacker internet ဖောက်ထွင်းသူတွေကခေတ္တဝင်ရောက်ခြေလှယ်နိုင်ခဲ့ကြပါတယ်။ဒီလာနေက Twitter account မှာ American စစ်သားတွေကိုသတိပေးတဲ့ငါတို့လာနေပြီးသတိထားကြ ISIS လို့ဖော်ပြတဲ့ချင်းချောက်မှုတွေကိုဖော်ပြနိုင်ခဲ့ကြပါတယ်။ဒါအပြင် Twitter account ရဲ့နောက်ပိုင်းဆက်လက်ဖော်ပြချက်တွေမှာလည်း American စစ်ဖက်အရာရှိတွေရဲ့တယ်လီဖုန်းနံပါတ်တွေ၊ email လိပ်စာတွေနဲ့နေရာလိပ်စာတွေပါဝင်တဲ့စာတမ်းတွေနဲ့ဆက်သွယ်နေတဲ့ internet link တွေကိုလည်းဖော်ပြခဲ့ကြပါတယ်။ဒါအပြင်တရုတ်နဲ့မြောက်ကိုရီးယားရဲ့စစ်ပယ်ဆိုင်ရာမြေပုံများလို့ယူဆရတဲ့ပုံတွေကိုလည်းအဲ့ဒီ account ကနေဖော်ပြခဲ့ပါတယ်။ Twitter နဲ့ YouTube account တွေထုတ်ဖောက်ခံရတဲ့အကြောင်း CENTCOM တာဝန်ခံတွေက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့တင့်တော်တဲ့ရည်ယူဆောင်ရွက်မှုတွေကိုပြုလုပ်နေပြီလို့လည်းသူတို့ကပြောပါတယ်။မိနစ်30အတွင်း CENTCOM account အလုံးကိုယာယီပိတ်ပစ်နိုင်ခဲ့ပါတယ်။ခုလိုဖောက်ထွင်းခံရခြင်းဟာလုံခြုံရေးတွေအန်ဒီယံမရှိပေမဲ့အများပြည်သူနဲ့ဆက်ဆံရေးမှာတော့ဥနောက်6ဆရာဖြစ်တယ်လို့အမေရိကန်အစိုးရရရှိပြီးနဲ့ဝေဖန်ဆန်းစစ်ရေးသမားတွေကပြောကြပါတယ်။ထိတ်တန့်ရှုတ်ဝက်တဲ့စာရွက်စာတမ်းတွေတော့ပေါက်ကြားခြင်းရှိပုံမပေါ်ဘူးလို့လည်းသူတို့ကပြောပါတယ်။တချို့ဖော်ပြခဲ့တဲ့အချက်လက်တွေဟာအင်တာနက်ပေါ်မှာတင်ထားပြီးသားဖြစ်ပြီးထိတ်တန့်ရှုတ်ဝက်ချက်တွေမဟုတ်ဘူးလို့လည်းပြောပါတယ်။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့ကြားလျှောက်လူမျိုးစုဒေသတွေကတာလီဘန်နဲ့ဟက်ကနီစစ်သွေးကြွတွေကိုတိုက်ခိုက်သွားမယ်လို့ပါကစ္စတန်ကထလောင်းဂရီပြူကြောင့်အမေရိကန်ကပြောပါရယ်ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရက်အပါအဝင်သူ့အစိုးရအဖွဲ့ဝင်တွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဦးဆောင်တဲ့အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးပြီးပါကစ္စတန်ဘက်ကအခုလိုပြောကြားလိုက်တာလို့တနင်္လာနေ့မှာအမေရိကန်နိုင်ငံသားရေးဌာနအရာရှိတွေကပြောပါရယ်ကောင်းတဲ့တာလီဘန်စိုးတဲ့တာလီဘန်လို့ခွဲခြားနေမှာမဟုတ်ပဲမြောက်ပိုင်းဝါဇီရစ်တန်ဒေသမှာတာလီဘန်မှန်သမျှကိုတိုက်ထုတ်သွားမှာဖြစ်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့တွေကသတင်းတောက်တွေကိုပြောခဲ့ပါတယ်ပါကစ္စတန်လုံခြုံရေးအဖွဲ့ဝင်တို့ကအထောက်ပံ့ပေးထားပြီးလူမျိုးစုဒေသမှာအခြေချထားတဲ့အာဖဂန်စစ်သေးကြအဖွဲ့ဖြစ်တဲ့ဟာဂနီအဖွဲ့ကိုတိုက်ထုတ်ဖို့ပါကစ္စတန်တွေဟာတနိတန်ချထားတာကိုတွေ့ရကြောင်းလည်းကိုယ်စားလှယ်အဖွဲ့ဝင်တွေကသတင်းတောက်တွေကိုပြောပါတယ်ဒေသတွင်းကဒုက္ခသည်အရေးနဲ့ပြန်လည်တီထောင်ရေးလဲလုပ်ရမှာကြောင့်စစ်သေးကြတွေကိုတိုက်ထုတ်ဖို့ဟာအကုန်ကျများနိုင်တယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်အမေရိကန်ဘက်ကဒေါ်လာတန်250ပါကစ္စတန်ဘက်ကိုပေးအပ်ဖို့ရှိကြောင်းအမေရိကန်ထိပ်တန်းတန်တမန်တဦးကပြောပါတယ်ဒီငွေတွေကိုမြောက်ပိုင်းဝါဇီရစ်တန်ဒေသတွင်းရှိလူမျိုးစုဒေသပြန်လည်ထူထောင်ရေးနဲ့နိုင်ငံတော်ဝန်အိုးအိမ်ရွှေပြောင်းနေထိုင်ရသူတွေအတွက်အသုံးပြုဖို့ဖြစ်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့သတင်းဌာနကျော်ကဂျာဗတ်ပင်နယ်မှာဖြစ်ကြခဲ့တဲ့အေအီရှယ်လီရဲ့လေကြောင်းပြန်တမ်းမှုအချက်အလက်မှတ်တမ်းတင်အတန်းဖန်းဆက် flight data recorder ကိုအင်ဒိုနီးရှားရင်ငုသမားတွေကဆေးယူနိုင်ခဲ့ပြီဖြစ်ပါတယ်အဲ့ဒီအတန်းဖန်းဆက်ကတစ်ဆင့်လေရင်ပြတ်ကျရခြင်းအကြောင်းကိုသိရှိနိုင်မှာဖြစ်ပါတယ်ဆေးယူရရှိခဲ့ပြီဖြစ်တဲ့အဲ့ဒီအတန်းဖန်းဆက်ကိုဂျကာတာမြို့တော်ကိုယူဆောင်သွားမှာဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်အတန်းဖန်းဆက်ကဒီအချက်အလက်တွေကိုပြန်လည်ထုတ်ယူစီစစ်နိုင်ဖို့ကသတင်းတစ်ပတ်အထိကြာနိုင်မယ်လို့လည်းဆိုပါတယ်လေယာဉ်မောင်းတဲ့ရှေ့ကန်းကအတန်ဖန်းဆက်ကိုတွစ်ရှိထားပေမဲ့အပြည့်စည်းတွေကြားညံ့နေတဲ့အတွက်ရုတ်တရက်ဆေးယူနိုင်ခြင်းမရှိသေးဘူးလို့လေသူတို့ကပြောပါတယ်။အဲ့ဒီအတန်ဖန်းဆက်ကိုဆေးယူနိုင်ဖို့ညံ့နေတဲ့လေယာဉ်အတောင်ဘက်ချမ်းကိုမတင်နိုင်ဖို့လေမှုတ်ထားတဲ့အိတ်ကိုအသုံးပြုရမှာဖြစ်တယ်လို့အင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးဌာနညွှန်ကြားရေးမှူး SB Supriyadi ကပြောပါတယ်။ဒီဇင်ဘာလ28ရက်နေ့ကခီးတဲ့162ဦးစလုံးတည်ဆုံခဲ့တဲ့အေရှယ်လီရင်ပြစ်ကြရခြင်းအကြောင်းကိုသိနိုင်ဖို့လီရင်ပြန်တမ်းမှုမှတ်တမ်းတင်အတန်ဖန်းဆက်ကိုပြန်လည်တွေးရှိနိုင်ဖို့ကအရေးကြီးတာဖြစ်ပါလေ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီရွေးကနေအင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒုတိယချိန်အမေရိကန်မြန်မာလူခွင့်ဆွေးနွေးပွဲတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒီမိုကရေစီလူခွင့်နဲ့အလို့သမားရေးရအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးထောမ်မာလင်နော့စကီနဲ့အဖွဲ့ဟာမနေ့ရက်ကဘာသာရေးကောင်းဆောင်တွေဒုက္ခသည်ကူညီပေးဆောင်ရွက်နေသူတွေနဲ့မြကြီးနားမြို့မှာတည်ထောင်တွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေရဲ့နေရပြန်နိုင်ရေးနဲ့လူခွင့်ချိုးဖောက်ခံရတာတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ကချင်နှစ်ချင်းခရီးယန်စစ်ဘေးရှောင်ဒုက္ခသည်များကူညီထောက်ပံ့ရေးအဖွဲ့ KBC ရဲ့လူမှုကူညီရေးဌာနညှိနှိုင်းရေးမှူးဦးဆိုင်လီကပြောပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့ဟာမြကြီးနားမြို့ကစစ်ဘေးရှောင်ဒုက္ခသည်စကန်တချို့ကိုလည်းကိုရင်တွားရောက်လေ့လာခဲ့တယ်လို့အမေရိကန်တန်ယုံရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်မစ္စတာမာလင်နော့စကီဟာကချင်ပြည်နယ်မြကြီးနားမြို့ကိုတနင်္ဂနွေနေ့တုန်းကရောက်ရှိပြီးတော့ကချင်ပြည်နယ်အစိုးရအဖွဲ့အပါအဝင်လူမှုအဖွဲ့အစည်းတချို့နဲ့တွေ့ဆုံပြီးလူခွင့်ရေးအခြေအနေတွေအပါအဝင်ကချင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကိုမေးမြန်းခဲ့တဲ့အပြင်ရှမ်းမျိုးနွယ်စုရေးအဖွဲ့နဲ့လည်းတနင်္ဂနွေနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီးမာလင်နော့စကီရဲ့အခုခီးစဉ်ဟာဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပြီးတော့လွန်ခဲ့တဲ့2014ခုဇွန်လမှာလည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုလာရောက်လေ့လာခဲ့ပူပါတယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအခြေအနေဟာဆက်လက်ဆိုးရွားလျက်ရှိပြီးလူနည်းစုမွတ်စလင်တွေပေါ်တိုက်ခိုက်ခဲ့သူများပေါ်အရေးယူမှုမရှိသလောက်ဖြစ်နေတာတွေ့ရတယ်လို့တင်းနာနေကပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးပေါ်လစီနဲ့ပတ်သက်လို့အထက်လွှတ်တော် Republican အမတ်များစုခေါင်းဆောင် Mitch McConnell ကကြီးမှုကျင်းပတဲ့ Kentucky ပြည်နယ် Louisville တက္ကသိုလ်မှာအခုလိုသမ္မတကြီးပါဝါကပြောကြားခဲ့တာဖြစ်ပါတယ်။ Rohingya Muslim တသိန်းကျော်တို့ဟာအချိန်နှီးဆိုးရွားလာတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ကြရတဲ့အကြောင်းနဲ့နိုင်ငံသားဖြစ်ခွင့်ရှောက်ထားဖို့စီစစ်ရမှာလေရိုဟင်ဂျာတွေအနေနဲ့သူတို့ရဲ့လူမျိုးအမြင်ရင်းနဲ့မှတ်ပုံတင်ခွင့်မရတဲ့အဆိုပြုချက်ဥပဒေကြောင့်လေသူကပြစ်တင်လိုက်ပါတယ်မြန်မာဆူရအနေနဲ့ရိုဟင်ဂျာအမြင်ကိုလက်မခံဘဲတဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကတရားမဝင်ရောက်ရှိလာတဲ့ဘင်္ဂါလီတွေဖြစ်တတ်မှတ်ခေါ်ဝေါ်ထားတာဖြစ်ပါတယ် မြန်မာနိုင်ငံပြုပြင်ပြောင်းလဲမှုများအတွေ့ဖိအားပေးရမှာအဓိကနိုင်ငံရေးပါတီကြီး200လို့ဖြစ်တဲ့ Republican နဲ့ Democrat တို့ကြားပူးပေါင်းဆောင်ရွက်မှုကိုလေတာမတ်ကြီးပါဝါကမိမောင်းထုတ်ပြသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းတောက်တွေအနေနဲ့ဖိနှိပ်ချုပ်ချယ်ခြင်းခံရတဲ့အကြောင်းလေးသူကပြောကြားသွားပါတယ်မြန်မာနိုင်ငံအနေနဲ့လူအခွင့်အရေးလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ကတော့အလှမ်းကောက်ကွယ်ဝေးဆဲရှိတယ်လို့လည်းတာမတ်ကြီးပါဝါကပြောခဲ့ပါတယ်
ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီယာမနေ့ကမနေ့ပိုင်းမှာရှမ်းပြည်မြောက်ပိုင်းလာရှိုးကနေမန်လင်းတိုင်းမှာရှိတဲ့ပြင်ဦးလင်ကိုဆက်လက်ထွက်ခွာသွားယူဖြစ်ပါတယ်မစ်လီယာအစိုးရရုံးဆိုင်ရာနေပြည်တော်ကိုမနေ့ကညနေပိုင်းမှာတောရောက်မယ်လို့လဲကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်ဒီကနေ့မှာတော့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်နဲ့အစိုးရဖွဲ့တာဝန်ရှိသူတွေတွေ့ဆုံမှုရှိပါတယ်မစ်လီယာမျိုးဆောင်ဥပဒေကြမ်းနဲ့ပတ်သက်ပြီးတချို့အချက်တွေဟာနိုင်ငံတကာဆန့်ညွန့်နဲ့ကန့်ညီမှုမရှိဘူးဆိုတာကိုထောက်ပြတယ်လို့2015ရွေးကောက်ပွဲကိုပြင်လင်းမြင်သာစွာလွတ်လပ်ပြီးအလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်ဖို့အရေးဆွေးနွေးဖို့လည်းရှိပါတယ်ခင်ဗျာ
ဒါကတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်အောင်နဲ့ဒေါ်လာလာတန်းတို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ VOE ရဲ့ထုတ်ပြန်ချက်တွေကိုရေဒီယိုကအခုလိုနားဆင်နေသလိုအင်တာနက်ဆာမျက်နှာမှာလည်းအတန်လွှင့်ချိန်နဲ့တစ်ချိန်နဲ့မှာပဲနားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးမျိုးဆောင်ဥပဒေကျမ်းနဲ့ဆိုင်တဲ့သတင်းတွေကိုပြောပြပါမယ်မျိုးဆောင်ဥပဒေကျမ်း၄ရက်စလုံးဟာမြန်မာနိုင်ငံပါဝင်သဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့အခွင့်အရေးပြည်ညင်စာချုပ်ကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကတင်းနှလာနေမှာပြောဆိုလိုက်ပါတယ်။ဒါပြင်နိုင်ငံတကာမိသားစုတွေမှာပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့လိုက်လာရမယ့်တာဝန်ကိုမပြတ်ကွက်ဖို့လဲလိုတယ်ဆိုပြီးတော့သူကပြောပါတယ်။မတ်အင်ဂျင်နီယာကအပြည့်အစုံကိုတင်ပြပေးမှာပါခင်ဗျာ။
မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်ရေးတမရဦးသိန်းစိန်ကကော်မရှင်ဖွဲ့ပြီးလှုပ်ဆောင်သွားမယ်လို့လွှတ်တော်ကိုအကြောင်းပြန်လိုက်ပြီးနောက်ပိုင်းပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကအများပြည်သူလေ့လာဖို့ဆိုပြီးဥပဒေမူကြမ်းတွေကိုနိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။အခုလိုဘာသာရေးလူမှုရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာနိုင်ငံတကာလူခွင့်ရေးပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတယ်ဆိုပြီးလူမှုအခြေပြုအဖွဲ့အစည်းတရားကျော်ကလည်းအပြင်းအထန်ကန့်ကွက်ထားတာပါ။ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကတော့မြန်မာအစိုးရအနေနဲ့ဥပဒေတွေတက်မှတ်ပြဋ္ဌာန်းရမှာနိုင်ငံတကာပြည်ညင်စာချုပ်တွေကိုလိုက်နာကျင့်သုံးဖို့တိုက်တွန်းကြောင်း EU ပြောခွင့်ရသူမာယာကိုစီဂျန်စစ်က VOE ကိုပြောပါတယ
် The heads of mission of the EU in Myanmar call on the government
မြန်မာအစိုးရအနေနဲ့ဥပဒေတွေချမှတ်ရမှာလိုက်နာကျင့်သုံးရမယ့်နိုင်ငံတကာလူ့အခွင့်အရေးကျင့်ဝတ်တွေအတိုင်းတည်ကြအောင်ဆောင်ရွက်ဖို့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကမြန်မာအစိုးရကိုတိုက်တွန်းပါတယ်
။သမရဦးသိန်းစိန်အစိုးရကအစိုးတင်သွင်းမှုရှိတဲ့ဥပဒေမူကြမ်းထဲမှာကိုယ်ခွေရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းလူဦးရေတိုးပွားနှုန်းထိန်းချုပ်ခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေမူကြမ်းမြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိန်းများခြင်းဆိုင်ရာဥပဒေမူကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းတို့ပါဝင်ပါတယ်။ဒါရီဟာနိုင်ငံတကာလူ့အခွင့်အရေးပြဋ္ဌာန်းချက်တွေနဲ့မကိုက်ညီတဲ့အတွက် EU အနေနဲ့အထူးပဲစိုးရိမ်မကင်းဖြစ်ရကြောင်းမာယာကိုစီဂျန်စစ်ကပြောပါတယ
် The reason for this concern is that these drugs
ကျွန်တော်စိုးရိမ်ရတဲ့အကြောင်းရင်းကတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့အခွင့်အရေးပြည်ညင်စာချုပ်နဲ့ကိုက်ညီမှုမရှိပါဘူးဥပမာဆိုရင် CEDAW လို့ခေါ်တဲ့အမျိုးသမီးများပေါ်အလုံးစုံခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ပါမြန်မာအခွင့်အရေးတွေကိုလည်းချိုးဖောက်ရရောက်နေပါတယ်
။ဒါအပြင် EU ရဲ့ကြေညာချက်မှာလည်းဒီဥပဒေမူကြမ်းတွေကိုဝေဖန်ကန့်ကွက်ပြောဆိုခဲ့ကြတဲ့လူ့အခွင့်အရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းတွေပေါ်ချိန်းချောက်မှုတွေရှိနေတာဟာလည်းစိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းဖော်ပြထားပါတယ်။မျိုးဆောင်ဥပဒေမူကြမ်းကိုကန့်ကွက်ပြောဆိုခဲ့တဲ့အမျိုးသမီးခေါင်းဆောင်တွေရဲ့အသက်အန္တရာယ်တွေကိုလည်းအမျိုးမျိုးချိန်းချောက်ခံရကြောင်းလူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်သူမက်စင်မာအောင်က VOE ကိုပြောပါတယ်
။ဒီမျိုးဆောင်ဥပဒေကိုဝိပန်တဲ့သူတွေကန့်ကွက်တဲ့သူတွေကိုအမျိုးမျိုးပုံနေရနေပြီးတော့တစ်ဆင့်ဟလာ online facebook တွေကနေပြီးတော့ပဲတစ်ဆင့်အဲ့လိုမျိုးပေါ့နော်ချင်းချောင်းနေတာတွေရှိရဒါအပြင်ကိုနေတွေကတချို့တော့ဟိုဖုန်းကြီးတောင်းနေမှာပေါ့နော်ကျမတို့တွေပုံနဲ့တကွပေါ်ပြပြီးတော့ပုံနဲ့တွေမဟုတ်ပဲねကျမတို့ရဲ့ဖုန်းနံပါတ်တွေကိုပါ ban flag ကြီးနောက်ပြီးတော့ benign တွေပေါ်မှာကြီးပြီးထားပြီးတော့ဒီလိုဒီလိုတွေကတော့အမျိုးသားတစ်ဆင့်ပေါ့တွေဖြစ်တယ်မွတ်စလင်တွေရဲ့ visa ကန့်စာကိုယူပြီးတော့ဒါမြို့ပါတာသာသနာဟောဆောင်ကနေတဲ့ကျေသူကဒီလိုတစ်ဖက်သက်ပေါ့နော်ကိုနဲ့သဘောထားမတူတဲ့အပေါ်မှာဒီမဲ့တစ်ဖက်သက်ဆွဆွဲပြီးတော့ဖုန်းနံပါတ်ကြီးချက်ဝင်ကြတာဒီရွယ်ချက်ကပါတော့ဒီဖုန်းနံပါတ်ကြီးကိုဆက်ပြီးတော့နောက်ရှယ်လို့ပြောလိုက်တာနဲ့အတူတူပဲဆက်ကြောင့်မလို့တော့ EU ရဲ့ဒီ
ထုတ်ပေါ်ပြောကြတဲ့ပုံမှန်လည်းကျွန်တော်တို့စူစူတယ်လို့ပြောတယ
်အခုလိုအငင်းပွားပွဲရာဥပဒေမူကြမ်းတွေကိုပြဋ္ဌာန်းဖို့မြန်မာအစိုးရဂျိုးပန်းချက်တွေမှာမေးခွန်းထုတ်စရာတွေရှိနေတယ်လို့သူကပြောပါတယ်
ဆိုတော့ကျွန်တော်တို့အဓိကထားပြီးတော့ content ဖြစ်တာကခုနကဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြီးနောက်တစ်ခုကလက်ထပ်ထိများတဲ့ဥပဒေကြီး1954ဗုဒ္ဓဘာသာကျွန်တော်ပြန်ကြည့်တဲ့အခါမှာ1954ဗုဒ္ဓဘာသာမျိုးတွင်များထိမြားလက်ထပ်ထိဆိုင်ရာဥပဒေနဲ့အခုဥပဒေနဲ့ကဘာမှတိတ်ပြီးတော့အနှစ်သာရအပြင်ဟွာချမှုမရှိဘူးရှင်အဲ့ဒါကိုတော့တွေ့ရတယ်ဆိုတော့တစ်ခုစဉ်းစားပြန်ကြည့်ရတာဒီဥပဒေရှိထားပြီးတာအနှစ်သာရအပြင်ဘာမှမဟွာချမှုနဲ့ဘာဖြစ်လို့ဒီအချိန်မှာမှဒီဥပဒေကိုပြဋ္ဌာန်းဖို့လို့အငင်းပွားဝဲရာဥပဒေကိုပြန်လည်ပြီးတော့အသက်သွင်းဖို့လို့ဇူးစားတာလေဆိုတော့ကျွန်တော်တို့က
တနင်္လာနေ့ကထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာအခြားအကြောင်းအမျိုးမျိုးနဲ့စာနယ်ဇင်းသမားတွေလူပုဂ္ဂိုလ်တွေအပေါ်ဥပဒေကြောင်းအရအလွန်အကျွံအရေးယူအပြစ်ပေးတာတွေရှိနေတာကိုလည်းစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကြိုးပမ်းချက်တွေကိုတော့ဆက်လက်အားပေးသွားမှာဖြစ်တယ်လို့យေတာထားပါတယ်။နှစ်နိုင်ငံပူးတွဲဆောင်ရွက်မှုအစီအစဉ်အရလဲ2014ကနေ2020ပြည့်နှစ်အထိယူရိုငွေ688တန်းကူညီဖို့ EU ဘက်ကရထားတက်မှတ်ထားပါတယ်ရှင်
။မှတ်အညီပါခင်ဗျာ။နောက်မြန်မာသတင်းတစ်ပုဒ်ကိုဆက်ပါမယ်။မနေ့ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားဝန်ကြီးတွေတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲဟာအဓိကကြားတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေချမှတ်နိုင်တာမရှိပေမဲ့တက်ရောက်တဲ့ကိုယ်စားလှယ်တချို့ကတော့ဒီဆွေးနွေးပွဲဟာအပြူစပေါ်ဆောင်တဲ့ဆွေးနွေးပွဲအဖြစ်ရှုမြင်သုံးသပ်ကြပါတယ်။သတင်းအပြည့်အစုံကို VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီကနေ့ဆွေးနွေးပွဲကိုနေပြည်တော်ကနိုင်ငံတော်သမ္မတအိမ်တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတော်သမ္မတဒုသမ္မတ2ဦးတွတ်တော်ဥက္ကဋ္ဌ2ဦးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတမ်ဘော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုကာကွယ်ရေးဦးစီးချုပ်အပါအဝင်အဓိကပါတီကြီး3ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းဒါစီလုံးညညွေးပါတီအပြင်နိုင်ငံရေးအဖွဲ့3ဖွဲ့ဖြစ်တဲ့ Federal Democracy မဟာမိတ်အဖွဲ့FDA ညင်တော်တိုင်းရင်းသားပါတီများ Federation MBF နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားရေးရာဝန်ကြီးတွေစုစုပေါင်း48ဦးပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲဟာမနက်9နာရီလောက်ကစတင်ပြီးညနေ4နာရီလောက်မှာပြီးဆုံးခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးပြည်ကြရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရဲထွတ်ကအခုလိုသတင်းထုတ်ပြန်ပါတယ
်။ကိုဆွေးနွေးပွဲကဒီဒီမိုကရေစီအစဉ်ကူးပြောင်းရေးနဲ့ပြည်ပြည်ကြောင်းရေးညာဆက်လက်ဖြစ်လို့နေရေးကိစ္စ။ဒါဆိုနေရာရေးပြည်သူ့ကိုချေခံပြီးမျိုးသားပြည်နယ်စီးပွားမှုကိုရည်ဆိုင်ရာနိုင်ငံရေးဆွေးနွေးပွဲများတည်ပြပနိုင်ရေးကိစ္စ။ဒါနဲ့လူ့လယ်ရေးတရားမျှတကတော့2015ခုနှစ်ပြည်သူ့ဒီကောက်ပွဲများအောင်မြင်စွာဆက်ပပြုလုပ်နိုင်ရေးမြန်မာဘောအတွင်းကူးပြောင်းမှုနိုင်ငံရေးသမန်းစဉ်များပေါ်ပေါက်နေပြီးဆရာတိရေတွေဂျာကာလာနိုင်ငံရေးပြည်ထောင်စုရေးကိစ္စလို့ပါဝင်နိုင်ငံရေးကိစ္စရဲ့လက်ကိုပြည်တော်ဝန်ကြီးမှယင်းဤပုံစံတော်အကြံအမှန်ပြုလို့ဖြေကြားခဲ့ကြပါတယ်။ယခုကဲ့သို့သောသူတို့သူတို့ဝင်များကိုအချိန်ခါနဲ့အချိန်နေပေါ်မူပြီးအားလုံးညီနိုင်ပြီးဆက်မှပြုလို့သွားလို့ဖြစ်ကြောင်းထုတ်ပြန်ထားပါတယ်။
ဆွေးနွေးပွဲပထမပိုင်းမှာကြေညာချက်မှာဖော်ပြထားတဲ့အချက်၃ချက်အပေါ်မှာအဓိကဆွေးနွေးခဲ့သလိုဒုတိယပိုင်းမှာဒီအချက်တွေကိုအစုအဖွဲ့လိုက်ပြန်လည်ဆွေးနွေးခဲ့ပြီးတဲ့နောက်နောက်ဆုံးမှာထုတ်ပြန်ကြေညာချက်ကိုဝိုင်းဝန်းဆွေးနွေးအတည်ပြုခဲ့ကြပါတယ်။ချင်းမျိုးသားပါတီဥက္ကဋ္ဌပူးစိုဆံကတော့ဒီကနေ့ဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ကတော့ဘာပဲဖြစ်အောင်မြင်တယ်လို့ကျွန်တော်လည်းပဲသုံးသပ်ခြင်းနဲ့ဘာဖြစ်လို့လဲဆိုတော့ဒီလိုအချင်းချင်းဥကကျွန်တော်တို့မြန်မာနိုင်ငံမှာအမအောင်ဆုံးဖြစ်တဲ့နောက်ပြီးတော့ဒီမှာတော်တော်လေးကို all inclusive ပေါ့ဗျာကျွန်တော်ပါဝင်နိုင်ကြတာပေါ့တော့ဒီလိုအချင်းချင်းမျိုးကကျွန်တော်အစီအမတော့တမိုင်းဝင်တယ်လို့တောင်ကျွန်တော်ပြောချင်ပါတယ်ကျွန်တော်သမီကုံနားထောင်တာတယောက်မှကန့်ကွက်တာမရှိပါဘူးနော်အကုန်လုံးအပြုတ်သဘောဆောင်ဒီမှာဒီဟာတွေကိုသူတို့သမရကြီးပေးထားတဲ့နော်အဂျန်နာ၃ခုပေါ်မှာသဘောတူကြတယ်ဆိုတော့စီမံမျိုးနဲ့ကျွန်တော်တွေ့ပါ
ရခိုင်မျိုးသားပါတီကဦးရဲတောင်ကတော့ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲဟာအပြူသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သုံးသပ်ပြီး2015ရွေးကောက်ပွဲအတွက်အတော်များများကအကြံပြုဆွေးနွေးကြတယ်လို့ပြောပါတယ
်။အဓိကဆုံးဖြတ်ချက်ရလို့တော့ဘာမှတော့မရပါဘူး။ဒါပေမဲ့ဆွေးနွေးကြတာတွေကတော့တော်တော်လေးကောင်းတယ်၊သင်ကြားချက်တွေကောင်းတယ်၊သို့တော်လည်းအပြာနာဆွေးနွေးနိုင်မှုအပိုင်းမှာတော့တိတ်တိတ်တော့ခင်ဗျားတို့မဆွေးနွေးနိုင်ဘူး။မတော်စင်နာရေကောက်ဖွဲ့နဲ့ပတ်သက်လို့တော့ဒါပြီးတရားမျှတဲ့ရေကောက်ဖွဲ့တရားလို့ပြောကြအများစွာသိနေတာရှိတယ်။ကျန်တဲ့ပေးကြတယ်။အဲ့ဒီမှာ ဒါတော့ဥက္ကဋ္ဌနဲ့ကော်မရှင်ဥက္ကဋ္ဌကတော့အရင်2030 recover ဖြစ်ခဲ့တာတွေကိုအစားထားပြီးတော့လာမယ့်2050 recover မှာလက်လက်ပြီးတရားမျှတဲ့ recover ဖြစ်အောင်ကျင့်ပါသေးဖို့အတွက်ခတိတွေပေးတာလည်းတွေ့ရတယ်
ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့တရားဆွေးနွေးတာမရှိဘဲသူတို့ပါတီဗဟိုအလုံးမှုဆောင်တွေကပေးလိုက်တဲ့အကြံပြုချက်တွေကိုပဲဖတ်ကြားခဲ့တယ်လို့ဦးရီတောင်ကပြောပါတယ
်ဒေါ်ဆန်းစုကြည်ကတော့သူကဆွေးနွေးတာမရှိဘူးသူစီစီသာဆုံးပြချက်အရာပေးလိုက်တဲ့အကြံပြုတဲ့ချက်တွေကိုပဲဖတ်ကြားတယ
်ဒီအကြံပြုချက်တွေမှာနိုင်ငံတော်တမရဖိတ်ကြားစင်ကပါဝင်တဲ့ဆွေးနွေးမဲ့အချက်၃ချက်အပေါ်မှာအခြေခံတာဖြစ်ပြီးအသေးစိတ်ကိုတော့သတင်းထုတ်ပြန်တာမရှိပါဘူးတယောက်ခဲ့တဲ့ခေါင်းဆောင်တချို့ကတော့ဆွေးနွေးပွဲကိုတယောက်တဲ့သူများပေမဲ့တည်ကြတဲ့ဆုံးဖြတ်ချက်မရတဲ့အပေါ်မှာအားမလို့အားမရဖြစ်တာတွေလည်းရှိပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလကုန်ကလည်းထိပ်သီးခေါင်းဆောင်14ဦးပါဝင်တဲ့အလားတူဆွေးနွေးပွဲမျိုးကျင်းပခဲ့ရမှာထူးခြားတဲ့ရက်လမထွက်တဲ့အပေါ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။
ဒီမြန်မာပိုင်းသတင်းတောက်ကူမိုးစောစူးစီးပြီးတော့တင်ပြသွားတော့ပါအခုတစ်ဆက်ထဲမှာပဲအဲ့ဒီဆွေးနွေးပွဲပေါ်ဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုလည်းမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အဓိကအတိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့အခုလိုတွေ့ဆုံမှုမျိုးကိုဘလို့အခြေခံမှုတွေနဲ့ဖိတ်ခေါ်ပြုလုပ်တယ်လဲဆိုတာကိုသူနားမလည်ဘူးလို့ဝေဖန်သွားပါတယ်အထူးသဖြင့်လွှတ်တော်ကတောင်းဆိုထားတဲ့ထိပ်သီး6ပွင့်ဆိုင်ဆွေးနွေးပွဲမျိုးကိုရှောင်လွှဲဖို့အတွက်ဒီလိုအစည်းအဝေးကျင်းပတာမျိုးမဖြစ်သင့်ဘူးလို့လည်းအစည်းအဝေးအပြီးသတင်းတောက်တွေနဲ့တွေ့ဆုံစင်မှာဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပ
ါဆွေးနွေးတဲ့ဟာတွေက6ပွင့်ဆိုင်ပုံစံမှမဟုတ်ပဲတိုင်းပြည်တိုင်းပြည်နဲ့တိုင်းသားဝင်ကြီးတွေပါတယ်လေတိုင်းသားဝင်ကြီးတွေဆိုတာတကယ်တော့ဒါအစိုးရအဖွဲ့တိုင်းသားဝင်ကြီးတွေအစီအစဉ်နေတယ်ဆိုတာဒါတမျိုးပေါ့ဒါအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီတွေနဲ့ဆွေးနွေးရလားဟိုအန်ဒရိုအမြင်မှာတော့ဘယ်လိုမူအရာဒီပုဂ္ဂိုလ်တွေဖိတ်လဲဆိုတာအန်တီရောမရှင
်အစည်းအဝေးအတွင်းမှာတော့ဖိတ်ကြားစဉ်ဖိတ်စာမှာပါဝင်တဲ့ခေါင်းစဉ်၃ခုအပေါ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ရဲ့အမြင်အကြံပြုချက်တွေကိုပဲဒေါအောင်ဆန်းစုကြည်ကတင်ပြခဲ့ပြီးသူ့အနေနဲ့ဆွေးနွေးတာမျိုးတော့မလုပ်ခဲ့ပါဘူးအစည်းအဝေးအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုတိုင်းရင်းသားဝင်ကြီးတွေအပါအဝင်အတော်များများဆွေးနွေးထောက်ပြခဲ့တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်အခုဆွေးနွေးပွဲမျိုးဟာလွှတ်တော်ကတောင်းဆိုထားတဲ့ထိပ်သီး6ပွင့်ဆိုင်ဆွေးနွေးပွဲမျိုးနဲ့လည်းပုံစံမတူအကြောင်းအရာလည်းမတူဘူးလို့ဒေါအောင်ဆန်းစုကြည်ကသတင်းထောက်တွေကိုပြောခဲ့ပါတယ်
။အနေရောရည်ရွယ်တဲ့6ပွင့်ဆိုင်နဲ့အခုပုံစံနဲ့ကမတူဘူး။အဲ့တော့ဒါ clash ဖြစ်စေအကြောင်းလည်းမရှိဘူး။အခုပြောသွားတဲ့ဟာတွေကဒီ delay 48ရောက်ဆိုတော့ရေဘူးရဆံမှာပေါ့။ဒါတော့ဘယ်လိုမှမင်းတို့ရတဲ့ကိစ္စမဟုတ်ဘူး။နောက်တချို့ကိစ္စတွေဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်ရွက်ောက်ပွဲနဲ့ပတ်သက်လို့ပြောရရှိရပေါ့နော်ရွက်ောက်ပွဲနဲ့ပတ်သက်လို့ပြောတဲ့ဆာမမေးတဲ့ဟာလေးနောက်ဥတည်ဦးကဖြေတာတွေပါတယ်ဟာအရေးမကြီးတာတော့မဟုတ်ဘူးဒါပေမဲ့ဒီဟာဒီကိစ္စကြီးကတကယ်တော့ဥတည်ဦးအနေနဲ့နိုင်ငံရေးပါတီတွေရှင်းထားပြီးသားကိစ္စကြီးမဟုတ်တဲ့ list ကိစ္စတို့ဟိုဒီဟိုဒီအဲမဲယုံအဆောင်ကိစ္စတို့ပါဒါတွေကဟို technical ပေါ့နော်အဲ့လိုကိစ္စတွေကဥတည်ဦးရောကော်မရှင်ရှင်းထားပြီးသားဒါပေမဲ့ဒီလိုဟာမျိုးဆွေးနွေးပွဲအန်ဒီတို့ကြီးရွယ်တဲ့6ပွင့်ပိုင်းဆွေးနွေးပွဲဒါမျိုးတွေဆွေးနွေးမှုမဟုတ်ဘူ
းလက်ရှိနိုင်ငံရေးပြဿနာတွေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးဖို့သမရပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်နဲ့၄ပွင့်ဆိုင်တွေ့ဆုံလို့တဲ့ဆိုပြီးဒေါအောင်ဆန်းစုကြည်ကတောင်းဆိုထားတာပါပြည်ထောင်စုလွှတ်တော်ကတော့အမျိုးသားလွှတ်တော်နာယကနဲ့တိုင်းရင်းသားခေါင်းဆောင်တဦးကိုပါထည့်သွင်းပြီးထိပ်သီး6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့တောင်းဆိုခဲ့တာကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထောက်ခံထားပါတယ်။သမရပြောခွင့်ရပြည်ချိုင်းဝင်ကြီးဦးရဲထွက်ကတော့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမဖြစ်နိုင်ဘူးဆိုတာကိုတတ်အံ့မငင်းပေမဲ့အခုလိုအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဆက်ပြီးတော့ပြုလုပ်သွားမယ်လို့သတင်းထောက်တွေကပြောခဲ့ပါတယ်ရှင်။
ဒါကတော့မနေ့ကကျင်းပတဲ့အစည်းအဝေးအပေါ်ဒေါအောင်ဆန်းစုကြည်ရဲ့အမြင်တွေကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။တောရရှင်များခင်ဗျာအခုည9နာရီတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာနဲ့ပတ်သက်ပြီးတော့အတိပေးပြရစေ။
ရရှိမှာခင်ဗျာနိုင်ငံတော်အကြီးအကဲတယောက်ဖြစ်တဲ့သမရဦးသိန်းစင်ရဲ့လက်ရှိလစာဟာနည်းနေတယ်လို့လွတ်တော်ခေါင်းဆောင်တချို့အကြပြောဆိုမှုတွေထွက်နေတဲ့အပေါ်တော်ရရှင်တို့ဘလို့သဘောရှိကြပါသလဲနိုင်ငံတော်သမရဝန်ကြီးအဆင့်ရှိသူတွေနဲ့လွတ်တော်အမတ်တွေရဲ့လစာဝင်ငွေဘလောက်ရှိတင်ပါသလဲဆိုတော့တော်ရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0392 381 5554ဖြစ်ပါတယ် ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေချိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီကနေ့ည9:00အစီအစဉ်မတန်ခင်ဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်အင်ကာနီကစပြီးတော့ပြင်သစ်နိုင်ငံတပွန်လုံချုံရင်အင်အား1000လောက်ထိတိုးမြင့်ပြီးတော့ချထားမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့အပတ်ကလူ18ဦးသေဆုံးခဲ့တဲ့ပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုအပြီးဥရောပအစိုးရဟာလုံချုံရင်နဲ့ပတ်သက်ပြီးတော့ပြန်လည်စီစဉ်မှုတွေလုပ်နေတဲ့အကြောင်းလန်ဒန်ကနေ VOA သတင်းတောက်ဆီလာဟန်နစီသတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြင်သစ်ဝန်ကြီးချုပ် Manuel Valls ကပြင်သစ်နိုင်ငံကိုတိုက်ခိုက်ခြင်းကြောင့်မှုတွေရှိနေသေးတာကြောင့်ဆက်လက်ပြီးကာကွယ်ရမယ်လို့နိုင်ငံကိုပြောခဲ့ပါတယ်။ပြင်သစ်သတင်းဌာန BFMTV ကနေအခုလိုပြောသွားတာပါ။ပြင်သစ်နိုင်ငံရဲ့လုံခြုံရေးအဆင့်အမြင့်ဆုံးအနေအထားမှာဆက်ထားရှိသွားမယ်လို့လည်းသူကဆိုပါတယ်။လုံခြုံရေးအင်အား1000ကျော်ဖြန့်ကျက်ချထားဖို့အစီအစဉ်ဟာလည်းနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပြီးနိုင်ငံတွင်းကဂျူးလူမျိုးတွေရဲ့အကြောင်းကိုကာကွယ်ဖို့လုံခြုံရေးအင်အား9000ကျော်ချထားမယ်လို့ပြင်သစ်ပြည်ထရေးဝန်ကြီး Barnett Casaneva ကပြောပါတယ်။ပြင်သစ်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီး Britain နိုင်ငံ Durham Tech သူက Sean Gregory က
The French state right now is most anxious to avoid a repeat.
နောက်ထပ်တက်ခိုက်လာမှာကိုရှောင်ရှားနိုင်မှုဟာပြင်သစ်နိုင်ငံအတွက်အရေးကြီးဆုံးအခြေအနေပါ။ဒါကြောင့်အခုလိုအင်အားအလုံးရင်းနဲ့ချထားတယ်လို့ကျွန်တော်ထင်ပါတယ်။ကြိုတင်ကာကွယ်တဲ့သဘောပါ
။လန်ဒန်မှာဗြိတိန်ဝန်ကြီးချုပ် David Cameron လည်းလုံခြုံရေးဆိုင်ရာအကြီးအကဲနဲ့တွေ့ဆုံပြီးဗြိတိန်ရဲတွေလုံခြုံရေးဌာနတွေကိုတင်နန်းပေးရမှာပြင်သစ်နိုင်ငံကမဂ္ဂဇင်းတိုက်ကိုတိုက်ခိုက်မှုကနေဘလို့သင်ကန်းစာတွေယူနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ပြည်ထောင်နိုင်ငံမှာလုံခြုံရေးအဆင့်အမြင့်ဆုံးထားရှိထားပြီးလာမယ့်အချိန်တိုကာလအတွင်းအကြမ်းဖက်လာနိုင်မှုကိုတားဆီးနိုင်ပေမဲ့ဥရောပအစိုးရတွေဟာရေရှည်မှာဒီအကြမ်းဖက်သမားတွေကိုတုံ့ပြန်ကင်တွယ်ဖို့ပြန်လည်သုံးသပ်နေတယ်လို့လည်း Gregory ကပြောပါတယ
် A great deal of cross channel cooperation
အပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ဘာလို့လဲဆိုတော့အခုဆိုရင် Jihad တိုက်ခိုက်ရေးသမားတွေဟာတနေရာကနေတနေရာကိုရွှေ့ပြောင်းလွယ်ပြီးတော့အချင်းချင်းအပြန်အလှန်တင်နန်းတွေအပါအဝင်အကူအညီတွေလည်းပေးနေကြလို့ပါ
ဥရောပပြည်ထောင်ဝင်ကြီးတွေဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုပြန်လည်တုံ့ပြန်သွားနိုင်အောင်ပူးပေါင်းဆောင်ရွက်မှုတွေပိုလုပ်သွားမယ်လို့သဘောတူညီမှုရထားကြောင်းဝင်ကြီးကယ်ဇန်နေဗီကတနင်္ဂနွေနေ့တုန်းကပြောပါရယ်လွန်ခဲ့တဲ့အပတ်အတွင်းပြင်သစ်မှာအကြမ်းဖက်သမားတွေလက်ချက်ကြောင့်တည်ဆုံသူတွေအတွက်ရည်စူးပြီး Paris မြို့တော်မှာလူပေါင်း3000ခွဲကျော်ချီတက်ခဲ့ပြီးမှနိုင်ငံခေါင်းဆောင်တွေအခုလိုတွေ့ဆုံခဲ့တာပါအခုလိုလမ်းလျှောက်ချီတက်ပွဲမှာ American ခေါင်းဆောင်တွေပါဝင်ခြင်းမရှိတဲ့ပေါ်ပြစ်တင်ဝေဖန်မှုတွေကိုတော့ American နိုင်ငံသားရေးဝင်ကြီး John Kerry ကပေးချခဲ့ပါတယ်
I don't think the people of France have any doubt about America's understanding of what happened.
ပြင်သစ်နိုင်ငံမှာဘာတွေဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်တွေအနေနဲ့အပြည့်အဝနားလည်သဘောပေါက်တာတူးချင်းအနေနဲ့ထိခိုက်ကြေကွဲတာပြင်သစ်နဲ့အတူရပ်တည်သွားဖို့တန်ဓိဋ္ဌာန်ချထားတာတွေကိုပြင်သစ်လူထုအနေနဲ့တန်တရားရှိလိမ့်မယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်သမားတွေရဲ့အချက်လက်တွေကိုပြင်သစ်နိုင်ငံကိုပေးပို့ထားပြီးနီးနီးကပ်ကပ်ပူးရဲလှုပ်ဆောင်နေပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီး John Kerry ကပြောပါတယ်။မစ္စကယ်ရီယာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံကိုတွားရောက်နေပြီးဒီခီးစဉ်ကအပြန်ဝါရှင်တန်ကိုမရောက်ခင်ကြာသပတေးနေ့မှာတော့ပြင်သစ်ကိုဝင်ရောက်ဖို့ရှိနေပါတယ်ခင်ဗျာ
ဒါကတော့ကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတော်လာရှင်များခင်ဗျာ VOA ကိုဆက်သွယ်လို့ရဆိုရင် VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က12323822555လေးဖြစ်ပြီးတော့ fax နံပါတ်ကတော့12323822555ဖြစ်ပါတယ်ခင်ဗျာemail လိပ်စာကတော့ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။အချိန်မီဆက်သွယ်ကြဖို့လည်းတိုက်တွန်းပါတယ်။ VOA American တန်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။ VOA ကို email ကတဆင့်ဝေဖန်အကြံပြုလိုကြတယ်၊သချင်းတောင်းလိုကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 32နဲ့39တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့နံနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာဖြစ်ပါတယ်စီးပွားရေးဌာနနဲ့အတူတုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာဆိုလို့ရှိရင်လည်းတင်ဆက်ပေးဖို့ဆက်လက်တင်ဆက်ပေးဖို့ရှိပါတယ်
ကျွန်တော်တို့မှာ violation clear ဖြစ်ရမယ် accident မဖြစ်ရဘူးကျွန်တော်တို့ဒီမွေးအစည်းအဝါသုံးဆွဲမှုအဲ့လိုမျိုးလုံးဝသူတို့စစ်တဲ့ဟာတွေ
မှာဒါကတော့သူတတခွင်အမေရိကန်အစီအစဉ်မှာအမေရိကန်နိုင်ငံမှာအဝေးပြေးမော်တော်ယာဉ်မောင်းနှင်နေသူမြန်မာနိုင်ငံသားတဦးပြောပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရမှာပါမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့အခုစပြီးတော့လေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့ scribe ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီပဲကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာနေစဉ်အသုံးပြရမယ်ဆိုရင်တော့ပါဇက်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရကြီးအကူအညီပေးပါမယ်လို့ကြိပေးခဲ့တယ်။ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
Lip service.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုပြောပြပါမယ်ခင်ဗျာ။သောတာရှင်များခင်ဗျာ။အရင်ဆုံးတင်ပြပေးခြင်းတာကတော့ Focus Taiwan Online ရဲ့စီးပွားရေးကဏ္ဍမှာဖော်ပြထားတဲ့သတင်းဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်။Myanmar the market with greatest potential growth Myanmar ဈေးကွက်ဟာဖွံ့ဖြိုးတိုးတက်လာဖို့ဖြစ်နိုင်ခြင်းအများဆုံးအနေအထားမှာရှိတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားပါတယ်ထိုင်ဝမ်ရဲ့အစိုးရနဲ့အရက်ဖက်ပူးပေါင်းဖွဲ့စည်းထားတဲ့ပြပကုံသွယ်မှုဖွံ့ဖြိုးရေးကောင်စီ TAITRA ကနိုင်ငံပေါင်း40ထဲမှာမြန်မာနိုင်ငံရဲ့ဈေးကွက်ဟာတိုးတက်လာဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ရွေးချယ်သတ်မှတ်လိုက်ပါတယ်ဒီကောင်စီအနေနဲ့ပထမဦးဆုံးအကြိမ်အဖြစ်အလားအလာကောင်းတဲ့ပြပတင်ပို့မှုဈေးကွက်အညွှန်းကိန်းစရာကိုတနင်္လာနေ့ထုတ်ပြန်ရမှာမြန်မာနိုင်ငံကထိတ်ဆုံးနေရာမှာရှိနေပြီးတော့သူ့နောက်မှာဘင်္ဂလားဒေ့ရှ်နဲ့မိုဇမ်ဘစ်နိုင်ငံတို့ကလိုက်နေပါတယ်။ဒီပြပကုန်တင်ပို့မှုဈေးကွက်အညွှန်းကိန်းစရာထဲမှာကမ္ဘာအနှံ့ကဈေးကွက်ပေါင်း80ကိုဖော်ပြထားပြီးတော့လာမယ့်ဇန်နဝါရီလ14ရက်နေ့မှာတရားဝင်အွန်လိုင်းကနေကြေညာမှာဖြစ်တယ်လို့ဆိုပါတယ်။2015ခုနှစ်ထဲမှာပြပကုန်တင်ပို့မှုအတွက်အလားအလာအကောင်းဆုံးဈေးကွက်စုစုပေါင်း40ရှိပြီးတော့အဲ့ဒီထဲမှာအာရှတိုက်ကဈေးကွက်18ခုပါဝင်ပါတယ်။ကျန်တဲ့23ခုကတော့ဥရောပ၊အမေရိကတိုက်ကနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကတို့ဖြစ်တယ်လို့ထိုင်ဝမ်ဈေးကွက်လေ့လာရေးသုတေသနပြုဌာနရဲ့သုတေသနပညာရှင်ကိတ်ချန်းကပြောကြားထောက်ပြရေးသားထားပါတယ်။ ဒီထဲမှာမြန်မာနိုင်ငံဟာအလားအလာအကောင်းဆုံးအဆင့်ထိတ်ဆုံးမှာရှိနေတယ်လို့ဆိုပါတယ်တရုတ်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့ဟာလည်းဈေးကွက်ပမာဏအရွယ်စားနဲ့အထွေထွေကဏ္ဍတွေမှာအလားအလာအကောင်းဆုံးနိုင်ငံတွေဖြစ်တယ်လို့ရေးသားထားပါတယ်ဒီနိုင်ငံတွေရဲ့နောက်မှာဟောင်ကောင်တောင်ကိုရီးယားဗီယက်နမ်ဂျာမနီအရက်ဆိုဝါများနိုင်ငံ UAE တို့ကရှိနေကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို Focus Taiwan Online သတင်းမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးချင်တာကတော့ Saudi Arabia နိုင်ငံက alakbar.com online မှာဒီကနေ့ဖတ်ရှုရတဲ့သတင်းတစ်ပုဒ်ပါ Saudi Arabia နိုင်ငံမှာ2015ခုနှစ်အတွင်းခုနှစ်ဦးမြောက်ခေါင်းဖြတ်အပြစ်ပေးစီရင်လိုက်တယ်ဆိုပြီးကောင်းစဉ်တက်ထားပါတယ်စိတ်ဝင်စားဖို့ကောင်းတာကတော့အဲ့ဒီလိုခေါင်းဖြတ်ပြစ်ဒဏ်စီရင်လိုက်သူအမျိုးသမီးဟာမြန်မာနိုင်ငံသူဖြစ်ပါတယ်ဆိုတဲ့ကိစ္စပါရှေးဟိုးဆွဲမွတ်စလင်အယူဝါဒကျင့်သုံးတဲ့ဘရင်စနစ်နဲ့အုပ်ချုပ်တဲ့နိုင်ငံမှာကလင်းငယ်တယောက်ကိုတပ်ဖြတ်မှုနဲ့မြန်မာအမျိုးသမီးတယောက်ကိုတနင်းလာနေ့မှာခေါင်းဖြတ်သေးတယ်စီရင်လိုက်တယ်လို့ရေးသားထားပါတယ်ဆော်ရီနိုင်ငံပိုင်သတင်းဌာနရဲ့အဆိုအရတရားကြားနာစစ်ဆေးပြီးတဲ့နောက်မိတွေဖြစ်သူလေလာဘင်အဗ်ဒူမူတာလက်ဘာဆင်ဟာသူခင်ဘုံရဲ့6နှစ်အရွယ်သမီးဖြစ်သူကိုတတ်ဖြတ်ခဲ့ကြောင်းတွေ့ရှိခဲ့ရတဲ့အတွက်တည်တံစီရင်လိုက်တာဖြစ်တယ်လို့ sorry ပြည်ထောင်ဝန်ကြီးဌာနကပြောကြားရေးသားထားပါတယ်။ကလေးငယ်ဟာတပြက်စီးရိုးနဲ့ထိုးရိုက်တဲ့ဒဏ်နဲ့သေဆုံးခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံသူဘာဆင်ကိုဘာသာရေးမျိုးဖြစ်တဲ့မကာမှာတည်တံစီရင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူမဟာရိုဟင်ဂျာအတိုင်းဝိုင်းကဖြစ်တယ်မဖြစ်ဘူးဆိုတာကိုတော့ရှင်းပြမထားပါဘူး။Saudi Arabia နိုင်ငံရဲ့မြို့တော် Radar မှာရှိတဲ့မြန်မာတန်ယုံကတော့သူမကင်ဆောင်တဲ့မြန်မာနိုင်ငံသားနိုင်ငံကူးလက်မှတ်ကိုမတွေ့ရသေးပဲမြန်မာနိုင်ငံသားဖြစ်တယ်မဖြစ်ဘူးဆိုတာကိုအတိမပြုနိုင်ဘူးလို့ပြောပါတယ်။ Saudi Arabia နိုင်ငံမှာလူတက်မှုမတိမ့်မှုဘာသာရေးဖောက်ပြန်မှုလက်နက်ကင်ဆောင်တပြားတိုက်မှုလက်နက်ကင်ဆောင်တပြားတိုက်မှုမူရစီဝါကုန်ကူးမှုစရာတွေကိုတေတံအပြစ်ပေးလေရှိပြီးမနစ်ကတနစ်ထဲအတွင်းမှာလူပေါင်း89ယောက်ကိုတေတံပေးကွမျက်ခဲ့တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကတော့ alakbar.com online မှာဖတ်ရှုနိုင်ပါတယ်ရှင
်အခုကြားခဲ့ရတာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လို့တင်ပြတဲ့ဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်စီးပွားရေးကဏ္ဍကိုအရင်နားဆင်အောင်ပါရုရှားနိုင်ငံရဲ့စီးပွားရေးဟာအတွင်းထဲမှာပောက်ကွဲမှုဖြစ်နေပြီးတော့ရေနံဈေးတွေကလည်းဆက်တိုက်ဆိုးသလိုကျဆင်းနေတဲ့အတွက်2015ခုနှစ်မှာကမ္ဘာစီးပွားရေးကျဆင်းမဲ့အလားအလာရှိနေပါတယ်2015ခုနှစ်ရဲ့ကမ္ဘာစီးပွားရေးအလားအလာတွေကိုအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ရုရှားနိုင်ငံရဲ့စီးပွားရေးအကြက်တဲဟာမော်စကိုမြို့ကလူတွေကိုပါထိခိုက်လာနေပြီး2015ခုနှစ်ကျော်တဲ့အထိတည်ရောက်မှုတွေရှိနေပါတယ်။ရုရှားရူဘယ်ငွေတန်ဖိုးရုတ်တရက်ထိုးချသွားတာဟာ1999တင်တင်နောက်ပိုင်းဖြစ်ပေါ်တဲ့အဆိုးဝါးဆုံးငွေကြေးပြဿနာလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကလည်းတိုင်းပြည်စီးပွားရေးကိုနှစ်နှစ်အတွင်းပြန်လည်ကောက်မှုအောင်လှုပ်ဆောင်မယ်လို့ကတိပြုပြောဆိုထားပြီးလောင်စာဆီပေါ်မီခိုအားထားနေရတဲ့တိုင်းပြည်ရဲ့စီးပွားရေးကနေတခြားနေရာတွေကိုပါပြောင်းလဲလှုပ်ဆောင်သွားဖို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရူဘယ်ငွေတန်ဖိုးကျနေတာကိုဝိုင်းဝန်းကူညီကြဖို့စီရင်ပြောဆိုနေပါတယ်။ကုန်စင်းလုံးနဲ့ကြီးမြင့်တော့မယ်ဆိုတဲ့စိုးရင်စိမ့်နဲ့ရုရှားနိုင်ငံသားတွေကလည်းကုန်ပစ္စည်းတွေကိုတိုလောင်နေကြပါတယ်။ရုရှားကခရီးမယာကျွန်းဆွယ်ကိုတင်ပတ်လိုက်တာကိုတန်ခတ်တဲ့အနေနဲ့အနောက်အစုနိုင်ငံတွေကရုရှားအပေါ်ငွေကြေးအရာတန်ခတ်ပိတ်ဆို့မှုတွေမနစ်ကချမှတ်ခဲ့ပါတယ်။ဒါပြင်ရေနံစည်းတွေအဆမတန်ကျဆင်းနေတာကလည်းစီးပွားရေးကိုအကြီးအကျယ်ထိခိုက်စေပါတယ်။ကာနဂီနိုင်ငံကငင်းချရေးအကူအညီပေးရေးအဖွဲ့မော်စကိုယုံခွဲကညွှန်ကြားရေးမှူးဒီမီထရီထရနင်းကတော့
I think domestically President Putin will be working very hard to mitigate
ဒီနန်ဇီရီကြာနေတာနဲ့အနောက်အုပ်စုရဲ့ပိတ်ဆို့အရေးယူမှုနှစ်ခုစလုံးကိုတပြိုင်တည်းကင်တွယ်ဖြေရှင်းနိုင်ဖို့သမ္မတပူတင်အနေနဲ့ပြည်တွင်းမှာစ조사လှုပ်ဆောင်သွားမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကခက်တော့ခက်လိမ့်မယ
်အနောက်အုပ်စုအစိုးရတွေကရုရှားနိုင်ငံကိုတန်တတိုင်းကာဖို့လှုပ်ဆောင်နေကြတာလို့သမ္မတပူတင်ကဆွဆွဲပြောဆိုထားပါတယ်ယူကရိန်းနိုင်ငံအတွင်းကဒွန်ဘတ်စ်ဒေသမှာရုရှားကဝင်ရောက်ဆော့ဖက်နေတဲ့ကိစ္စကလည်းနိုင်ငံတကာမှာတင်းမာမှုတွေပိုမိုဖြစ်ပေါ်အောင်ဖန်တီးပေးသလိုဖြစ်နေပြီးဂျာမနီနိုင်ငံတစ်ခုတည်းသာရုရှားနဲ့ဆက်သွယ်ရေးလမ်းကြောင်းပွင့်နေသေးတဲ့နိုင်ငံဖြစ်ကြောင်း training ကပြောပါတယ
် I think that there is a potential for some kind of a dialogue between Russia and Europe
ယူကရိန်းအရေးနဲ့ပတ်သက်လို့ရုရှားနဲ့ဥရောပအကြားဆွေးနွေးလို့ရနိုင်တဲ့တချို့ကိစ္စတွေရှိတယ်လို့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးညှိနှိုင်းကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်။နောက်တစ်ခုကရုရှားနဲ့အနောက်အုပ်စုအကြားဆွေးနွေးလို့ရနိုင်တဲ့လမ်းကြောင်းကလည်းဂျာမနီတစ်ခုပဲရှိပုံရပါတယ်။ဒါပေမဲ့ရုရှားအပေါ်ထားတဲ့ ဂျာမနီရဲ့သဘောထားကတည်တည်တာတာပြောင်းသွားတဲ့အတွက်အဲ့ဒါကလည်းတော်တော်ခက်မဲ့သဘောရှိပါတယ
်။ဥရောပတိုက်ရဲ့စီးပွားရေးအကောင်ဆုံးနိုင်ငံဖြစ်တဲ့ဂျာမနီဟာလည်းစီးပွားရေးကျဆင်းမှုအနည်းငယ်ရှိနိုင်တဲ့အတွက်2015မှာစီးပွားရေးတိုးတက်မှုအရှင်ရော့ကျနိုင်တဲ့အလားအလာရှိပါတယ်။ဒါပေမဲ့ဥရောပတိုက်ရဲ့ပုံကိုယ်နေကိုဂျာမနီကပဲဦးဆောင်နေဦးမှာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ဂျာမနီနိုင်ငံရဲ့စီးပွားရေးကျဆင်းမှုကသိပ်မသိတာပဲပို့ကုန်တင်ပို့မှုအများဆုံးနိုင်ငံအဖြစ်ဥရောပတိုက်ကိုဆက်လက်ဦးဆောင်နေဦးမယ်လို့ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကမူဝါဒရေးရာသုတေသီဂျိုးဆက်ဂျန်နင်းကသုံးသပ်ပါတယ
် Die wirtschaftliche Stärke Deutschlands bleibt trotz einer kleinen Rezession bestehen denn sie ist ja eigentlich nicht
konjunkturell စီးပွားရေးကျဆင်းမှုနည်းနည်းဖြစ်ခဲ့ရင်တောင်ဂျာမနီနိုင်ငံရဲ့စီးပွားကအားကောင်းနေဦးမှာပဲဖြစ်တဲ့အကြောင်းဒီနေရာမှာအကောင့်တယ်လို့သူဆိုလိုတာကစီးပွားရေးအပေါ်မူတည်ပြီးပြောတာမဟုတ်ပဲအခြေခံအဆောက်အုံနဲ့အကောင့်တာကိုဆိုလိုခြင်းဖြစ်ကြောင်းအဲ့ဒီလိုအကောင့်ပြီးနိုင်ငံတကာနဲ့ရှင်တဲ့အခါမှာလည်းအကျိုးအမြတ်ဖြစ်ထွန်းစေတဲ့ဂျာမနီနိုင်ငံမှာစီးပွားနည်းနည်းကျယွံလောက်တဲ့တခြားဥရောပနိုင်ငံတွေနဲ့ရှင်တဲ့အခါမှာကြီးမားတဲ့ကွာဟမှုတွေဖြစ်စေမှာမဟုတ်တဲ့အကြောင်းဒါကြောင့်ဘသူပဲကြိုက်ကြမကြိုက်ကြိုက်ဒီနေ့ထက်မှာဂျာမနီကတော့ဥရောပတိုက်မှာအကောင့်တဲ့နိုင်ငံအဖြစ်ဆက်ရှိနေဦးမှာဖြစ်တယ်လို့ပြောသွားတာပါ2014ခုနှစ်ရဲ့တတိယသုံးလပတ်အတွင်းစီးပွားဖွံ့ဖြိုးမှု 3.1% ခန့်လုံးရှိခဲ့တဲ့အတွက်ဂျာမနီနိုင်ငံအနေနဲ့2014ခုနှစ်မှာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်ရမယ့်အရေးကရှောင်ရှားနိုင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့စီးပွားရေးကတော့2015ခုနှစ်အတွက်အကောင်းဆုံးနမူနာဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံမှာနှစ်ပေါင်း20လောက်စီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ပြီးနောက်ပိုင်းထိတ်ဆုံးကိုရောက်သွားပြီးတဲ့နောက်မှာနေ့အတန်ကြာအထိုက်အလျောက်ဖွံ့ဖြိုးတိုးတက်လာနေခဲ့တဲ့အိန္ဒိယစီးပွားရေးဟာ2015ခုနှစ်မှာအရှင်ဟုန်နဲ့တိုးတက်လာနိုင်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတိုင်းပြည်အတွင်းနိုင်ငံသားပိုင်ဆိုင်မှုကိုစတင်ခွင့်ပြုပေးလိုက်ပြီးဈေးကွက်ကိုလည်းဖွင့်ပေးလိုက်ပြီလို့ဝါရင်သတင်းတောက်အရှုတ်မလစ်ကပြောပါတယ်။ဖေဖော်ဝါရီလမှာထုတ်ပြန်မှုရှိတဲ့ဘတ်ဂျက်ကရင်းနှီးမြှုပ်နှံသူတွေရောအသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ပါသတင်းကောင်းဖြစ်စေလိမ့်မယ်လို့သူကပြောပါတယ်
။Really, the sky is the limit for India. India has nothing to fear but fear itself. And the government, the more the government opens up to
India, အိန္ဒိယနိုင်ငံကကမ္ဘာစီးပွားရေးဈေးကွက်အတွက်တကားတွေဖွင့်ပေးနေတဲ့အချိန်မှာပဲတချို့နိုင်ငံတွေကတော့သူတို့ရဲ့နေဆက်တွေကိုပိတ်နိုင်မှုစ조사နေကြပါတယ်မက္ကဆီကိုကနေအမေရိကန်နိုင်ငံထဲကိုနေဆက်ဖြတ်ကျော်ပြီးတရားမဝင်ခိုးဝင်တဲ့သူတွေရဲ့ဒဏ်ကိုပြည်내တချို့ကမမျှမတခံစားနေကြရတဲ့အတွက်ဒါကိုဟန်တားနိုင်ဖို့အမေရိကန်တချို့ကလိုလားနေကြတာပါသမ္မတဥပမာကလည်းလက်ရှိရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးပြဿနာကိုပြည်လဲဖို့လှုပ်ဆောင်နေပါပြီအထောက်အထားမရှိတဲ့ရွှေပြောင်းနေထိုင်သူတွေအနေနဲ့သူတို့ပုံအောင်နေတဲ့နေရာတွေကနေထွက်လာနိုင်ဖို့လွတ်တော်ရဲ့ခွင့်ပြုချက်မလို့ပဲသမရရဲ့လုတ်ပိုင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ
် Each successive wave there have been periods where the folks who are already here suddenly say well I don't want those folks
ဒီတိုင်းပြည်တွေကိုအရင်အရင်ကတည်းကရွှေ့ပြောင်းပြီးအစဉ်ဆက်နေလာကြတဲ့သူတွေကိုကြည့်ကြည့်လိုက်ပါသူတို့ကတော့ပြောနေကြမှာပဲအခုမှရောက်လာတဲ့သူတွေကိုတော့ငါတို့မချိုက်ဘူးဘာညာပေါ့ဗျာတကယ်တော့အဲ့လိုပြောခွင့်ရှိတာကအမေရိကန်ဌာနေတိုင်းသားတွေပဲရှိတာဗျ
ဒါပေမဲ့ Republican Party ဝင်တွေကအဲ့ဒီလူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုသဘောမကျတဲ့အတွက်တရားမဝင်ရောက်နေတဲ့အလို့သမားတွေကိုပြည်တော်ပြန်ပို့လိုနေကြတာပါဈေးကွက်မတည်ငြိမ်မှုတွေယူကရိန်းနဲ့အရှေ့လယ်ပိုင်းပဋိပက္ခတွေဖြစ်ပေါ်နေတဲ့ကြားကပဲဒီနှစ်ဟာသဟဇာတမျှတမဲ့နှစ်ဖြစ်တယ်လို့ဘေကျင်းမြို့ကတရုတ်ဗီရင်ဆရာတယောက်ကတော့ဟောကိန်းထုတ်နေပါတယ်တရုတ်တို့ရဲ့ရာသီဂွေနေအရာဒီ၃နှစ်ဟာခလေးမွေးဖို့လက်ထပ်ဖို့အတွက်မကောင်းတဲ့နှစ်လို့တရုတ်တွေကသတ်မှတ်ထားကြပေမဲ့ဗီရင်ဆရာချမ်းကြီးကတော့ကိုကံကြမှာကိုဖန်တီးတာပါပဲလို့ပြောပါတယ
်။今年的过年是2月19号，实际上24号，所以他们说的是结婚不是特别有利，但正常每年都。
ပြောတာကတော့လူတော်တော်များများကသူ့နေဟာခလေးယူလို့မကောင်းဘူးမင်္ဂလာမဆောင်သင့်ဘူးလို့ယူဆကြပါတယ်တဲ့။သူ့အနေနဲ့တော့အဲ့လိုမထင်ပါဘူးတဲ့။ကံကြမှာဆိုတာကောင်းတဲ့သူအတွက်ကောင်းတတ်ပါတယ်။သူ့နှစ်ကြောင့်ဆိုတာတခုတည်းကြောင့်မဟုတ်ပဲတခြားအကြောင်းအရာတွေအများကြီးနဲ့လည်းဆိုင်ပါတယ်လို့ပြောတော့တာပါ။ဗြိတိနိုင်ငံကဒုတ်မျိုးသားကြီးဝီလျံနဲ့မျိုးသားကတော်ကက်သရင်းတို့ကလည်း2015ခုနှစ်ထဲမှာရင်သွေးရတနာလေးဖွားမြင်မှုရှိတာကြောင့်ဒီသိုးနှစ်ဟာကံကောင်းတဲ့နှစ်ဖြစ်ပါစေလို့တော်ဝင်မိသားစုကိုစောင့်ကြည့်သူတွေကဆုတောင်းနေကြပါတယ်2015ခုနှစ်ဟာအလစ်ဇဘက်ဘုရင်မကြီးအတွက်လည်းထူးခြားတဲ့နှစ်ဖြစ်ပါလိမ့်မယ်စက်တင်ဘာလ9ရက်နေ့မှာဘုရင်မကြီးရဲ့အဖွားဖြစ်သူဝီရိုတီးယားဘုရင်မကြီးတင်ထားခဲ့တဲ့စံချိန်ကိုချိုးပြီးဗြိတိန်ကိုအုပ်ချုပ်တဲ့တပ်တန်းအကြဆုံးဘုရင်မကြီးဖြစ်လာတော့မှလို့ပြောကြရင်းနဲ့ပဲ 2015ခုနှစ်အတွက်ခမန်းသုံးသက်ချက်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္တဆုံးလင်းအမေရိကန်တပ်ခွင့်အစီအစဉ်ကိုနားဆင်ကြရအောင်ပါ။အမေရိကန်ပြည်တော်စုမှာရွှေ့ပြောင်းနေထိုင်သူတော်တော်များများဟာစတင်ရောက်ရှိချိန်မှာရရလုတ်ကိုလုတ်ကန်ပြီးတော့ဘဝရက်တည်းအတွက်ယုံကန်ကြရပါတယ်။ဒါပေမဲ့နှစ်နှင်းငယ်အခြေချနေထိုင်လာပြီးမှတော့ပုံမကောင်းမွန်တဲ့အလုတ်ကိုရှာဖွေလုတ်ကန်ရင်းနဲ့မိသားစုဘဝတိုးတက်အောင်ကြိုးပမ်းကြတာမှာတချို့ကတော့အဝေးပြေးကုန်ကန်းမောင်းသူဖြစ်ရက်တည်ကြပါတယ်။ကိုယ်ပိုင်လုပ်ငန်းတစ်ခုအဖြစ်လုတ်ကန်နိုင်ပြီးတော့ဝင်ငွေလည်းကောင်းတဲ့အတွက်ဒီလုပ်ငန်းကိုရွေးချယ်တာဖြစ်တဲ့အဝေးပြေးကုန်ကန်းမောင်းသူတဦးဖြစ်တဲ့ကိုဇော်နိုင်ဝင်းဟန်ကိုအခုတပတ်ရဲ့တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီဇော်နိုင်ဝင်းဟန်ကြီးဒီအမေရိကန်ပြည်တော်စုမှာဘယ်တော့ကစပြီးတော့ရွှေ့ပြောင်းအခြေချနေထိုင်ခဲ့လဲဆိုတာကိုအရင်ဆုံးပြပြပြပါလား
ဟုတ်ကဲ့ကွာကျွန်တော်က2005ဖြစ်လာပိုင်းလောက်မှာကျွန်တော်အမေရိကန်ကိုကျွန်တော်ဒီဗီဇာပေါက်ပြီးတော့ကျွန်တော်ရောက်လာတယ်ခင်ဗျအဲ့ဒါနဲ့4ဝင်းမှာပထမအဆုံးကျွန်တော်နေထိုင်ပါတယ
်ဟုတ်ကဲ့ဒီအမေရိကန်ကိုစရောက်လာတဲ့ခါမှာတမွေးဝမ်းကြောင်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဘာအလုပ်အကင်တွေကိုလုပ်မယ်ဆိုပြီးတော့စိတ်ကူးခဲ့လဲ
အာကျွန်တော်ပြောင်းလာတော့ကတော့ကျွန်တော်ဂျပန်မှာခဏနေခဲ့တယ်နေခဲ့တဲ့အတွက်ကြောင့်ဂျပန်ကနေကျွန်တော်ပထမအဦးဆုံးစဉ်းစားတာကတော့ဆူရှီလုပ်ငန်းကိုလုပ်မယ်လို့စဉ်းစားပြီးလာတယ်ဆက်စားချင်းရောက်တဲ့နေရာကျတော့ဖိုဝင်းဖြစ်နေတော့အဲဆူရှီလုပ်ငန်းမလုပ်ဖြစ်ပေနဲ့အဲကျွန်တော်တမွေးဝမ်းကြောင်းတွေနောက်ပြီးတော့ဆက်စားနိုင်မလို့ချင်တာနဲ့ဟိုကျွန်တော်စက်ရုံလုပ်ငန်းကိုအရင်ဆုံးလုပ်ခိုင်ကြည့်ပါတယ်စက်ရုံတရုံမှာကျွန်တော်ဝင်ပြီးလုပ်လုပ်ပါတယ
်ဒီလိုဝင်တဲ့အခါမှာတော့ဘာတွေတွေ့ကြုံခဲ့ရလဲ
ဝင်ရင်းကတော့အလုပ်လုပ်ငန်းအရာကတော့စက်ရုံလုပ်ငန်းဖြစ်တဲ့တော့ပုံမှန်တနေ့ရှင်းနိုင်လို့အခြားပြင်မမှန်တော့မရှိဒါပေမဲ့ဝင်ဝင်နေတဲ့ကတော့တော်တော်လေးနဲတယ်ဒါပေမဲ့ကျွန်တော်လုပ်ခဲ့တဲ့အလုပ်ရပါတော့
ကိုဇော်နိုင်ဝင်းကကကပြောသွားတာပေါ့နော်ဒီမှာ4ဝင်းမှာရောက်တော့ဆူရှီစလုပ်မယ်ဆိုပြီးတော့စိတ်ကူးထားတယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးဆိုတော့ဘာကြောင့်မလုပ်ဖြစ်ခဲ့လဲဆိုတာကိုနည်းနည်းလေးပြောပြပြီးအောင
်ပထမအဦးဆုံးကတော့4ဝင်းကဆူရှီလုပ်ငန်းတိတ်တွင်ကျတော့မမြင်ခဲ့ဘူးနောက်ပိုင်းမှာတည်လာတော့ California ဘက်တော့ပါတော့ပူတဲ့ဒေသတွေဘက်မှာတော့ပိုဆူရှီလုပ်ငန်းပိုအဆင်ပြေတယ်လို့ကြားရတယ်။ New York မှာလည်းကြားမိပါတယ်။ဒါပေမဲ့ဒီဘက်မှာကျွန်တော်အဆက်အသွယ်မရှိတာတကြောင်တိတိကျကျကျွန်တော်သိချာမသိတဲ့ကြောင်ကျွန်တော်ဆက်သွယ်လို့ရတာဟာနဲ့ကျွန်တော်ကဆက်ရုံလုပ်ငန်းကိုဝင်ပစ်သွားတယ
်။ဟုတ်ကဲ့အခုကျွန်တော်သိသလောက်ပေါ့နော်ကိုစောနိုင်ဝင်းဟန်ကအခုဆိုရင်ဒီကုန်ကားကြီးတွေမောင်းနေတာပေါ့လေ။ဘယ်လိုစပြီးတော့ဟိုဒီလုပ်ငန်းကိုလုပ်ဖြစ်လဲ
။အဲကျွန်တော်ဘယ်လိုလုပ်ခဲ့လဲဆိုတော့ကျွန်တော်ဒီဆက်ရုံတစ်ခုမှလုပ်လုပ်နေတဲ့အချိန်မှာကျွန်တော်9နှစ်အဲ့ဆက်ရုံမှာတောက်လျှောက်လုပ်ခဲ့ဖြစ်တယ်။ဟုတ်ကဲ့ခါမှာဘဝမှာဗမတ်တိုးတက်မှုလည်းမရှိဘူးအင်ကမ်းကလည်းဗမတ်တက်မလာဘူးဟိုမိသားစုစားလို့လောက်လို့လောက်ရုံလောက်ပဲရှိတယ်အဲ့ဒီအချိန်မှာကျွန်တော်နဲ့အတူလုပ်တဲ့ department အတူတူလုပ်တဲ့အာဖရိကလာတဲ့စင်ငယ်ချင်းတယောက်နဲ့သူနဲ့ကျွန်တော်နဲ့စကားပြောပြတဲ့ခါမှာ तू ကပထမဦးဆုံးအဲဒီမော်တော်ကားလုပ်ငန်းကို तू ကအရင်ဆုံးကူးဝါတယ်ခင်ဗျကူးဝါပြီးတော့ तू ကကားပေါ်ရောက်သွားတဲ့ခါမှာကျွန်တော်ကို तू ကခင်တယ်ကျွန်တော်ပြောလဲဆိုအမင်းကားလုပ်ငန်းကိုပြောင်းပြီးလုပ်ခဲ့တော့ဘာကြောင့်လဲဆိုတော့ဝင်ငွေကအများကြီးกว่าနေတယ်အဲ့ဒါကိုသူကကျွန်တော်ပြောတယ်ကျွန်တော်ကိုယ်တိုင်ကလည်းမော်တော်ကားမောင်းတာကိုနှစ်သက်တာပါပါတယ်အဲ့ဒါကြောင့်မို့ကျွန်တော်အဲ့ကားလုပ်ငန်းကိုပြောင်းပြစ်သွားပါတယ
်အမေရိကန်မှာတော့ဒီကိုယ်ကားကိုမောင်းတဲ့ license ကိုလောက်ရတာတော့လွယ်တာပေါ့လေဆိုတော့ဒီကိုယ်ဇော်နိုင်ဝင်းကမောင်းတဲ့ကုန်ကားကြီးတွေမောင်းဖို့ကြတော့ဟိုဘလို driver license မျိုးလိုလေခင်ဗျအ
ော်ဟုတ်ကဲ့အဲ့ဒါကကြတော့ကျွန်တော်တို့နည်းနည်းကွဲသွားတယ်ခင်ဗျအဲ့ဒီ license ကိုခေါ်တာကတော့ commercial driver license လို့ခေါ်တယ်အဲ့အတွက်ကတော့တင်နန်းသွားတက်ရမယ်ခင်ဗျာဟိုတင်နန်းကိုနှစ်ပတ်ကနေ၃ပတ်ထိကျွန်တော်တို့ကြာပါတယ်အဲ့မှာကြောင်းရီကြောင်းသားသွားနေရမယ်ဒါပေမဲ့တင်နန်းကြီးကလည်းပေးရပါတယ်ကျွန်တော်တို့အလကားတော့မရဘူးအဲ့တင်နန်းကြီးပြည်တင်နန်းကြီးက4000ကနေ6000ထိ US ဒေါ်လာအဲအဲ့ဒါနေရာပေါ်မှာမူတည်ပြီးတော့ဖျားမှုရှိပါတယ
်ဟုတ်ကဲ့ကိုဇော်နိုင်ဝင်းပြောတယ်လို့ပေါ့နော်ခုနတငယ်ချင်းတယောက်ကဒီကားလုပ်ငန်းကိုလုပ်ဖို့အတွက်ခေါ်တယ်ဆိုတော့ဒီကားလုပ်ငန်းကိုဘယ်လိုစပြီးတော့လုပ်ဖြစ်လဲဆိုတာကိုရှင်းပြပြောအောင
်ကျွန်တော်ပထမဆုံးဒီကား license တင်နန်းတော့တက်တယ်တင်နန်းမှာအဓိကလိုအပ်တာကတော့ပထမဆုံး license ရဖို့အရင်ဆုံးလုပ်ရမယ် license ရဖို့ကလည်းအနည်းဆုံးဒီနိုင်ငံမှာ green card ရှိတဲ့လူဖြစ်ရမယ် green card မရှိတော့တစ်နှစ်အနည်းဆုံးနေထားဖို့သာနောက်ပြီးတော့ license အဲဒီကားသေး license လည်းအနည်းဆုံးတစ်နှစ်ရှိထားပြီးသားပေါ့အဲ့လိုလူမျိုးဖြစ်ရမယ်အဲအဲ့ဒါ license ရတယ်ရပြီးရင်အဲ့ဒီ license ရပြီးတာနဲ့ကျွန်တော်တို့ company မှာတခါတည်းအဲကျွန်တော်တို့ offer လုပ်နေတဲ့ကား company တွေရှိတယ်ခင်ဗျအဲ့ဒီကား company တွေတခုမှကိုကတခါတည်းဟို connect လုပ်ပြီးတော့သူတို့နဲ့ဆက်သွယ်ငါဒီတင်တဲ့ license ရတာနဲ့မင်းတို့စီမှာငါကားမောင်းမယ်အဲ့ဆိုရင်သူကတခါတည်းကျွန်တော်တို့ကိုအလုပ်ခန့်ထားပြီးသားရှိပါဖြစ်ပါတယ
်ဆိုတော့ဒီကုန်ကားကြီးမောင်းတဲ့လုပ်ငန်းကတကယ်လို့ဒီ license ကိုမှရှိပြီဆိုရင် ဟိုအလုတ်မရှားဘူးဆိုတဲ့သဘောပေါ့နော
်အလုတ်ကတော့လုံးဝမရှားဘူးဒါပေမဲ့ကျွန်တော်တို့မှာအဓိကဟာပြဿနာတော့ရှိတယ်။ဘာလဲဆိုတော့ကျွန်တော်တို့ draft text ဒီစစ်ဆေးတာပေါ့နော်ကျွန်တော်တို့မှာ violation clear ဖြစ်ရမယ် accident မဖြစ်ရဘူးကျွန်တော်တို့ဒီမွေးအစည်းအဝါသုံးဆွဲမှုအဲ့လိုမျိုးလုံးဝသူတို့စစ်တဲ့ဟာတွေမှာအလုံး clear ဖြစ်တဲ့လူကတော့အလုံးမရှားဘူးခင်ဗျ။အဲတခုခုဖြစ်ထားတဲ့ဆိုရင်နော်တခုဆိုတာကခုန accident ဖြစ်တာမျိုးလမ်းမှာ speed limit နဲ့ violation ဖြစ်တာမျိုးဒါပြီးတော့စေးပေါ့နော်မွေးအစည်းအဝါသုံးဆွဲပြီးတော့ကြတာမျိုးအဲ့လိုမျိုးဆိုရင်တော့အလုံးရှားမယ်
ကျွန်တော်ဇော်နိုင်ဝင်းရကကုနာဒီ license ရဖို့အတွက်တနင်္သက်တဲ့အချိန်မှာကုနာလို့ပေါ့နော်ကိုနဲ့ဟိုဗမာဆက်ပြီးတော့အလုပ်လုပ်မလဲဆိုတာကိုကြူပြီးတော့ချိတ်ထားလို့ရတယ်ဆိုတော့အခါကျတော့ဒီ license ရပြီးသွားတဲ့အခါမှာရောဘယ်မှာစပြီးတော့အလုပ်လုပ်ဖြစ်လဲဒီလုပ်ငန်းရဲ့အခြေအနေသဘောတဘာဝလေးကိုလည်းနည်းနည်းတော့ပြောပြပါဦး
ဟုတ်ကဲ့အခုကျွန်တော် license ပထမဆုံးကျွန်တော်သင်တန်းသွားတက်တယ်တက်အချိန်မှာလေကျွန်တော်တခါတည်း connect လုပ်တာကကျွန်တော်ပထမဆုံးကျွန်တော် company က CR England လို့ခေါ်တယ်နော် tracking company ကြီးပါပဲသူကအဲ့ဒီ company မှာကျွန်တော်တင်နန်းသွားတက်တယ်တက်ပြီးတော့ကျွန်တော်တခါတည်းအဲ့ company မှာတခါတည်းမောင်းတယ်နှစ်ပတ်ပြီးတာနဲ့အဲ့ဒီ company ကကျွန်တော်တို့ training ပေါ့နော်အဲ trainer ပေးတယ် trainer နဲ့သူ့ကားနဲ့ကျွန်တော်တို့အဲ့ကားထဲမှာ3လအဲ student အနေနဲ့လိုက်ရတယ်ကိုဒါပေမဲ့ကျွန်တော်ကကြတော့အကြောင်းကြောင်းကြောင့်ကျွန်တော်အဲ့ company မှာ3လ training ပြီးသွားတဲ့အချိန်မှာကျွန်တော်အဲ့ company ကနေကျွန်တော်ထွက်လိုက်တယ်ခင်ဗျတခြား company တကူကိုကျွန်တော်ရှောက်ဖို့ဖြစ်ပေါ်လာလို့ကျွန်တော်အိမ်နားမှာနဲ့အဲကျွန်တော်နေတဲ့မြို့နဲ့နေတဲ့နေရာ company ကိုကျွန်တော်ရှောက်ဖို့ဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်အဲ့ company ကတော့ထွက်လိုက်တယ်အဲ့တကူတော့ဈာမှာကျွန်တော်မှရှိပါတယ
်ဟုတ်ကဲ့အဲ့လိုထွက်တဲ့အခါကျတော့သူတို့ကဥမာစပြီးတော့ဟိုလုပ်ငန်းလုပ်မယ်ဆိုရရပေါ့နော်ဒီ company ကကိုယ့်ကိုဟိုသူတို့တင်ပေးရတဲ့အတွက်ဟိုဘယ်လောက်လုပ်ရမယ်ဆိုတဲ့သဘောတူညီချက်မျိုးရှိမှာပေါ့လေနော်
ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့ tracking မှာအဲ့တခုအဲ့ဒါပြောရရင်တော့ကျွန်တော်တို့ license ယူမယ်ဆိုရင်အဲ့ company နဲ့ join နဲ့ join ပြီးရင် company ကကျွန်တော်တို့ကိုတစ်နှစ်မောင်းခိုင်းတယ်တစ်နှစ်မောင်းပေးရင်ဒီကျောင်းသားကကိုသူတို့ပေးပါတယ်အဲ့ဒါ company တော်တော်များများပါပဲအဲ့တော့ company တစ်နှစ်မမောင်းဘဲနဲ့ထွက်သွားရင်အဲ့ဒီကျောင်းသားကကိုကိုယ့်ကိုပေးရတယ်ဒါပေမဲ့တခုရှိတာကနောက် company ကို join တဲ့အခါမှာနောက် company ကိုမေးမင်းတို့ငါကြောင်းလာကောပေးပေးမလားပေးပေးမယ်ဆိုမင်းတို့ company ကိုပြောင်းမယ်အဲ့ဆိုရင်အဲ့လိုမျိုးဆိုရင်လည်းပြောင်းလို့ရပါတယ်ဒါဟိုအခက်ခဲတော့မရှိဘူးအဲခုနလိုပြောရရင်တော့ဥစ္စာတော့ရှိတယ် contract တော့ရှိတယ် 1 year contract ကတော့ရှိပါတယ်ပဲ company ပစော
ဆိုတော့အခုကိုဇော်နိုင်ဝင်းကကိုယ့်ရဲ့ဒီမြို့နဲ့အိမ်နဲ့နီးတဲ့နေရာကိုပြောင်းလာတယ်ဆိုတော့ဒီလုပ်ငန်းရဲ့အခြေအနေကဘယ်လောက်ဟိုဖြစ်လဲခုနကကိုဇော်နိုင်ဝင်းကပြောတော့ဒီကားလုပ်ငန်းကဝင်ငွေတော်တော်များများလေးရတယ်ဆိုတော့လေဘယ်လောက်လောက်ဝင်ငွေကဒီအမေရိကမှာရှိတဲ့တခြားအလုပ်တွေနဲ့နှိုင်းယှဉ်မယ်ဆိုလို့ရှိရင်ဘယ်လောက်ထိအောင်ဝင်ငွေရလဲခင်ဗျဟိုရေဘူးကအားဖြင့်ပေါ့နော
်ရေဘူးရအားဖြင့်ကကျွန်တော်ပြောလို့ရတာကတော့အဲမော်တော်ကားမှာတပတ်ကိုပေါ့နော်ကျွန်တော်ရခဲ့တာကအများဆုံးကျွန်တော်တစ်ခါရဘူးတာတော့1,100ထိရဘူးပါတယ်ဒါပေမဲ့အဲရေဘူးရအရဆိုရင်တော့အားလုံးကိုပြန်ပြချင်းနေနဲ့တွေ့မယ်ဆိုရင်တပတ်ကို share နဲ့တစ်ထောင်ကြားမှာကျွန်တော်တို့ပုံမှန် gross နေနဲ့ရပါတယ်အဲ့ရနေမှာဖြတ်လိုက်ရင်ကျွန်တော်တို့ပုံမှန်ပေါ့နော်အနည်းဆုံး600နဲ့800ကျားမှရတတ်ပါတယ်ကျွန်တော်တို့ကြားပါတယ
်အဲတပတ်ကိုအတင်းကျန်တာ600နဲ့900ပေါ့နော
်600နဲ့ဟုတ်ကဲ့900ကျားမှရမယ်ရပြီးတော့ဟုတ်လားတစ်လဆိုရင်တော့2,500ပတ်ဝန်းကျင်မှရပါတယ်ဒီတက်တယ်ကိုရနိုင်ပ
ါဒါကတော့ကုအောင်စီစဉ်တင်ဆက်တဲ့တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာ2009ခုနှစ်မှာတာဝန်ဆောက်ယူခြင်းကလေးကနိုင်ငံတကာအတိုင်းအဝန်းနဲ့ဆက်ဆံတဲ့နေရာမှာသိပ္ပံနည်းပညာနဲ့တည်ထွင်ဆန်းသစ်မှုတို့ကိုအဓိကကိစ္စရပ်အဖြစ်အခိုင်အမာသတ်မှတ်ထားပါတယ်ဒီရည်ရွယ်ချက်အောင်မြင်စေဖို့အမေရိကန်သိပ္ပံတန်တမန်ဆိုတဲ့အစီအစဉ်ကိုအဲ့ဒီနှစ်ကကိုင်ရိုမြို့တော်မှာပြောတဲ့မိန့်ခွန်းနဲ့သမ္မတကကြေညာခဲ့ပါတယ်။အဲ့ဒီအစီအစဉ်ကသိပ္ပံကန္တပူပေါင်းဆောင်ရွက်မှုတိုးတက်စေပြီးစီးပွားရေးဖွံ့ဖြိုးမှုကိုအားပေးနိုင်အောင်လက်တွဲလှုပ်ဆောင်ရွက်တွေထူထောင်ဖို့ပူပေါင်းဆောင်ရွက်မှုတိုးတက်စေဖို့နဲ့အပြန်အလှန်အကျိုးဖြစ်မဲ့ဆက်ဆံရေးတည်ဆောက်ဖို့ရာထင်ရှားတဲ့အမေရိကန်သိပ္ပံပညာရှင်တွေဟာတခြားနိုင်ငံတွေရဲ့အစိုးရတွေနိုင်ငံသားတွေနဲ့ထိတွေ့ဆက်ဆံလှုပ်ဆောင်ဖို့ဖြစ်ပါတယ်။သိပ္ပံတန်တမန်တွေဟာတာမန်အရက်သားတွေအနေနဲ့ခီးသွားလာပြီးပြည်ပမှာပူပေါင်းဆောင်ရွက်ရေးအတွက်အလားအလာရှိတဲ့အခွင့်အလမ်းတွေနဲ့ပတ်သက်လို့သမ္မတအိမ်ပြုတော်နိုင်ငံခြားရေးဌာနနဲ့သိပ္ပံကန္တအဝန်ဝိုင်းကိုအကြံပေးပါတယ်။သ တို့ရဲ့ခီးစဉ်တွေကနေရလာတဲ့အတိတုဒ္ဒနဲ့အတွေးစိတ်ကူးတွေကိုအမေရိကန်ကတာဝန်ရှိသူတွေနဲ့မျှဝေပြီးအဓိကကျတဲ့ပြည်ပမဟာမိတ်တွေနဲ့နောက်ထပ်ပူးပေါင်းဆောင်ရွက်နဲ့ဆွေးနွေးမှုတွေဖြစ်အောင်လှုပ်ဆောင်ပေးပါတယ်။အစီအစဉ်ကိုစပြီးထူထောင်ကြတဲ့အခါဆိုရင်သိပ္ပံတန်တမန်တွေဟာနိုင်ငံပေါင်း20ကျော်ကိုတွားပြီးကြပါပြီ။အော်ရီဂွန်တက္ကသိုလ်ကဓာတုဗေဒပါမောခနဲ့သိပ္ပံပညာကဏ္ဍကအမျိုးသမီးများဆိုင်ရာကျွမ်းကျင်သူတူဖြစ်သူဒေါက်တာဂျီရယ်ဒင်းရစ်မွန်ဟာအမေရိကန်သိပ္ပံတန်တမန်တူအဖြစ်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေစီဒီလအတွင်းတွားရောက်မယ်အကြောင်းပြီးခဲ့တဲ့သတင်းဘက်ကကြေညာထားပါတယ်။သုံးနိုင်ငံကသိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေအကြားသူတည်တနာပူပေါင်းဆောင်ရွက်မှုကွန်ရက်တွေတိစောက်ဖို့နဲ့အားကောင်းစေဖို့နည်းလမ်းတွေကိုသိပ္ပံပညာရပ်ပိုင်းနဲ့စီးပွားရေးအတိုင်းဝိုင်းကကိုယ်စားလှယ်တွေနဲ့တန်တမန်ရစ်မွန်တွဲဆုံဆွေးနွေးမှာပါ။ဘာမောခရစ်မွန်ဟာစွမ်းအင်ထုတ်လို့ရေးတဘာဝပတ်ဝန်းကျင်ပျက်စီးမှုရပ်ဆိုင်ရေးလေရုဆိုင်ရာဓာတုဗေဒဘာသာရပ်နဲ့ဇီဝမော်လီကျူးမျက်နှာပြင်များဆိုင်ရာတို့နဲ့ဆက်ဆက်တဲ့ရှုပ်ထွေးတဲ့ surface ဓာတုဗေဒဘာသာရပ်ပိုင်းလှုပ်ဆောင်မှုတွေအတွက်အသိမှတ်ပြုခံထားရသူပါ။သိပ္ပံဆိုင်ရာဘိုးအဖွဲ့တွေနဲ့အကြံပေးအဖွဲ့တွေမှပါဝင်ဆောင်ရွက်ပြီးနိုင်ငံတော်သိပ္ပံပညာရပ်ဆိုင်ရာလုပ်ငန်းစဉ်ချမှတ်တာမှာအဓိကအခန်းကဏ္ဍကနေလည်းပါဝင်ထားပါတယ်။အမေရိကန်သိပ္ပံတန်တမန်တူအနေနဲ့ပထမဆုံးခီးစဉ်ဖြစ်တဲ့ဗီယက်နမ်နဲ့ထိုင်းနိုင်ငံတွေစီပါမောခရစ်မွန်သွားရောက်မဲ့ခီးစဉ်ဟာအရှေ့တောင်အရှေ့နိုင်ငံတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့တန်ဋိဌာန်နဲ့ထိတွေ့ဆက်ဆံမှုဆက်ဖြစ်နေတာကိုသရုပ်ဖော်ပြသနေတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းသုတရှင်များကိုထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။VOA American တန်ကနေအင်ကာနီမန်တဖက်အခုလက်ရှိထုတ်လွှင့်ပေးနေကြတနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလဲလှိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမန်တဖက်အစီအစဉ်တွေကိုမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
နောက်ထပ်ထုတ်ဝင်မဲ့ပြင်သစ်နိုင်ငံက Charlie Hebdo Magazine မျက်နှာပုံမှာတမန်တော်မိုဟာမက်ရဲ့ပုံကိုဖော်ပြမှာဖြစ်ပါတယ်။မိုဟာမက်ဟာကျွန်တော်ဟာ Charlie ဆိုတဲ့ဆိုင်းမှုကိုကန်ဆောင်ထားမှာဖြစ်ပြီးအားလုံးကိုခွင့်လွှတ်ပါတယ်ဆိုတဲ့စာရန်အောင်မှာရက်နေမှာဖြစ်ပါတယ်။ပုံမှန်အားဖြင့်အပတ်စဉ်6000လောက်ပဲထုတ်ဝေတာကနေပြီးခဲ့တဲ့အပတ်အကြမ်းဖက်တိုက်ခိုက်မှုအပြီးပြန်လည်ထုတ်ဝေရမှာစောင်ရည်3000အထိဖြန့်ချီမှာဖြစ်ပါတယ်ခင်ဗျာ။ပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူလို့တန်တရာရှိသူရဲ့အမျိုးသမီးဟာတူရကီနိုင်ငံအစ္စတန်ဘူလေဆိပ်ကနေဝင်လာတဲ့ဗီဒီယိုကိုတူရကီသတင်းဌာနတစ်ခုကထုတ်လွှင့်ပြသလိုက်ပါတယ်။ဒီဗီဒီယိုဟာလုံခြုံရေးကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုဖြစ်ပါတယ်။ Habartak TV သတင်းဌာနကနေထုတ်လွှင့်ပြသခဲ့သူဟာ Hayat Bomadain ဖြစ်တယ်လို့တူရကီအာဏာပိုင်တွေကယုံကြည်နေကြပါတယ်။ပေါ်ယဟမင်းကြီးဖရန်စစ်ရဲ့တပတ်ကြာအာရှခီးစဉ်စတင်လိုက်ပါပြီဒီခီးစဉ်တွင်တိရီလင်ငါနဲ့ဖိလစ်ပိုင်နိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေကိုဒုတိယအကြိမ်မြောက်တွားတဲ့ခီးစဉ်လည်းဖြစ်ပါတယ်ပြည်ရေးစစ်တမ်းကနေပြန်လည်နလန်ထားဖို့ကြိုးစားနေတဲ့တိုင်းပြည်မှာတဟဇာတာနဲ့အတူနေထိုင်ဖို့တိရီလင်ငါကိုအင်္ဂါနေ့မှာရောက်ရှိလာမယ်ဖို့ဖရန်စစ်ကပြောပါတယ်တိရီလင်ငါမှာဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်ဖြစ်ပေမဲ့ဗုဒ္ဓဘာသာဝင်အများစုဖြစ်ကြတဲ့ရှင်ဟယ်လီးစ်နဲ့လူနည်းစုဟိန္ဒူဘာသာဝင်ဖြစ်တဲ့တမီးစ်တွေကြားညီညွတ်ညွတ်နဲ့နေထိုင်နိုင်အောင်စောင့်ကြည့်ပေးနိုင်သူတွေအဖြစ်ကက်သလစ်ဘာသာဝင်တွေကသူတို့သတ်မှတ်ထားတာပါ။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့ကြားတခြားလူမျိုးစုဒေသတွေကတာလီဘန်နဲ့ဟက်ကန်နီစစ်သွေးကြွတွေကိုတိုက်ခိုက်သွားမယ်လို့ပါကစ္စတန်ကထက်လောင်းကတိပြုကြောင်းအမေရိကန်ကပြောပါရယ်။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်နဲ့သူ့အစိုးရအဖွဲ့ဝင်တွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဦးဆောင်တဲ့အဖွဲ့တွေ့ဆုံရမှာအခုလို့ပြောခဲ့တာပါခင်ဗျာ။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်ကြီးညာသွားတာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုက Mac Engineer ဖြစ်ပြီးတော့ Engineer ကတော့ Keith Holmes ဖြစ်ပါတယ်ကျွန်တော် Samway ပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ16 19နဲ့25တို့ကနေဖိုက်ဦးနားထောင်ဆင်နိုင်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေ့ကြပါစေ VOA နားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.